Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပြပါပါခင်ဗျာ VOA American တန်ရဲ့2018ခုနှစ်အော်တိုဝါလ25ရက်ဂျာသာပရီညဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00အထိလိုင်းနူမီတာ25 32 51နဲ့လိုင်းလံမီတာ190တို့ကနေထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဟုတ်ပါဒီညနားဆင်မဲ့တင်းနေတယ်မှာတော့အမေရိကန်ကနေရတော်များမှဘုံလို့မတင်ကြတဲ့ထုတ်တွေထပ်မံသိသိရမိနေချိန်မှာပဲတမနာဒေါ်နယ်ထရန့်ကတော့ငငယ်ချင်းတွေပေါ်မချေနှက်မှုတွေကသတင်းမီဒီယာရောင်းဆိုပြီးပြစ်တင်လိုက်ပါတယ်ရိုဂျာတွေပေါ်လူခွေချုပ်ပေါမှုတွေအတွက်အရေးကြီးဖို့ပြက်ကွက်ခဲ့မယ်ဆိုရင်တခြားနိုင်ငံတွေမှာလည်းအလားတူဖြစ်ရတဲ့ပေါ်ပေါက်နိုင်တဲ့အကြောင်းကုလသမဂ္ဂအချက်လက်ရှာဖွေရေးဘက်ကတတိပေးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နေတူညင်ညာပေးမှာပါ
ဟုတ်ကဲ့ပါခင်ဗျာEU ဥရောပသမဂ္ဂကမြန်မာနိုင်ငံပေါ်ပေးတဲ့ကွန်ဒိုရေးဆိုင်ရာအထူးအခွင့်အရေးကိုပြန်ရုပ်သိမ်းလိုက်မယ်ဆိုရင်မြန်မာအထည်ချုပ်လုပ်ငန်းပေါ်ဘယ်လိုရိုက်ခတ်မှုတွေရှိလာနိုင်ပါသလဲ
Session ကြည့်မယ်ဆိုရင်ကျွန်တော်ဒီကခံရမှာကအထည်ချုပ်လုပ်ငန်းရှိလာမယ်ပေါ့နော်သဘောတော့အဲ့တော့အထည်ချုပ်လုပ်ငန်းပြန်မှာအလုပ်လုပ်နေတဲ့ဒီအမျိုး
ဒီအကြောင်းသတင်းပေးပို့ချက်နဲ့အတူရခိုင် AA တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲကြောင့်နှစ်နှစ်ကျော်ကြာဆစ်ဆောင်နေရတဲ့ချင်းပြည်နယ်ကဒီရွာသားတွေစားနပ်ရိက္ခာပြက်လက်မှုကြုံနေရပါတယ်တခါနိုင်ငံတကာသတင်းထွာတွေထဲမှာတော့စော်ဒီသတင်းတော့ခါရှိုဂီတည်ဆုံးရမှုနောက်ဆုံးသိရတဲ့အခြေအနေကိုတင်ပြမှာဖြစ်သလိုလာမယ့်ရက်ပိုင်းတွင်ကျင်းပမယ့်အမေရိကန်ရွေးကောက်ပွဲအကြိုကာလပါတီရဲ့အခင်းအကျင်းကိုလည်းတင်ဆက်ဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုရင်ဆုံးတော့ကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြောပြပေးပါအောင်ဗျာ
အမေရိကန်ပြည်ထောင်စုကထင်ရှားတဲ့ဒီမိုကရက်တစ်ပါတီဝင်တချို့ပါဝင်နေရာတော်တော်များကိုပေးပို့တဲ့ဘုံလိုသံရရှိတဲ့ထုတ်တွေကိုအာဏာပိုင်တွေထပ်မံသိမ်းဆည်းရမိနေကြမှာပဲတမနာဒေါ်နယ်ထရန့်ကတော့နိုင်ငံရေးအခြေအနေတွေပေါ်မချေမနက်ဒေါသထွက်နေတာတွေဟာသတင်းမီဒီယာတွေရောက်ဆိုပြီးပြစ်တင်ပြောဆိုလိုက်ပါတယ်ဒီနေ့အချိန်မှာလူတိုင်းဝန်ရတွေ့မြင်နေရတဲ့အမျက်ဒေါသတွေဟာမမှန်မကန်သတင်းတွေကိုဖော်ပြနေတဲ့သတင်းဌာနကြီးတွေကြောင့်အဓိကဖြစ်ရတာဆိုပြီးဒီနေ့စောပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါဆိုဝါလာနေတဲ့အခြေအနေတွေနဲ့မုန်းတီးမှုတွေကပေါ်ပြလို့မရလောက်ကြီးထွားလာနေတာကြောင့်သတင်းမီဒီယာကြီးတွေကအမြန်ဆုံးဖြည့်ရှင်းမှုလိုအပ်နေပြီလို့လည်းပြောဆိုခဲ့ပါတယ်ရရှင်သရုပ်ဆောင် Robert De Niro နဲ့ဒုသမရဟောင်း Joe Biden တို့ထံပြဖို့တဲ့ဖောက်ခွဲပစ္စည်းပါဝင်တယ်လို့မတင်ကြတဲ့အထုတ်တွေဒီနေ့ထပ်မံတွေ့ရှိခဲ့ကြမှာပဲသမရရဲ့ပြောဆိုချက်ထွက်ပေါ်လာခဲ့တာပါအခုဆိုရင်တော့တင်းလာနေကဆက်လို့အမေရိကန်ကနေရာတော်တော်များမှရှာဖွေတွေ့ရှိခဲ့တဲ့မတင်ကားစရာအထုတ်ကိုကိုထီရှိနေပါပြီ။နယူးယောက်ရဲတပ်ဖွဲ့ကတော့မတင်ကားစရာအထုတ်ကိုရုပ်ရှင်သရုပ်ဆောင် Robert De Niro ပိုင်ဆိုင်တဲ့ကုမ္ပဏီတစ်ခုကိုပေးပို့တာဖြစ်ပြီးသမ္မတဟောင်း Barack Obama နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ပါဝင်ထင်ရှားတဲ့ Democrat Party ဝင်တွေထံပေးပို့ခဲ့တာတွေနဲ့ဆင်တူတဲ့အကြောင်းလဲပြောဆိုထားပါတယ်။နယူးယောက်မြို့ Tribeca ရပ်ကွက်မှာတွေ့ရှိခဲ့တဲ့အထုတ်ကတော့နယူးယောက်ဘုံရှင်လေးတပ်ဖွဲ့ကအထူးသက်ဆောင်ရေးရည်တည်စင်းနဲ့တည်ထုတ်သွားခဲ့တာပါ။ပြန်စုံစမ်းစစ်ဆေးပြီးလို့ FBI ကလည်းဒလဝဲပြည်နယ်ကစားရိုက်ကိုစုံစမ်းစစ်ဆေးသူတွေဆစ်လို့ပြီး Newcastle ခဲမှာနေထိုင်နေတဲ့ဒုသမ္မတဟောင်း Biden ထံလိမ့်မှုထားတဲ့အ ਨੇ စုံအထုတ်ထုတ်ကိုစစ်ဆေးတွေ့ရှိခဲ့တဲ့အကြောင်းအတည်ပြုပြောဆိုထားပါတယ်။အလားတူမတင်ကားစရာထုတ်တွေကိုရှင်းနေချိုဟောင်း Eric Holder ထိတ်တန့် Democrat အမတ်နှုတ်နဲ့ American ဘိုးထောက်လိုင်း Agency CIA အကြီးကဲဟောင်း John Brennan တို့ထံကိုလည်းလိပ်စာတက်ပေးပို့ခဲ့တာပါ CIA ညွှန်ကြားရေးမှူးဟောင်း Brennan ထံလိပ်စာတက်ထားတဲ့အထုတ်ကိုတဆင့်ခံပေးပို့ခဲ့တဲ့ American ရုပ်သံ CIA ရဲ့ New York ရုံးခွဲရှိရာ Time Warner Center မှာလည်းမနေ့တုန်းကအရေးပေါ်ပေးလို့ရတင်ဆောင်ခဲ့ကြရပါတယ်
တူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ဒီကောင်စစ်ဝင်ရုံးမှာဆော်ဒီသတင်းစာဆရာဂျမဲကာရှိုဂီအသက်ခံရမှုနဲ့ပတ်သက်လို့ဆော်ဒီနိုင်ငံကရှင်းလင်းချက်အသစ်ပေးတာမှာတူရကီကပေးအပ်တဲ့သတင်းအချက်အလက်တွေအရကြိုတင်ကြံစည်ထားတဲ့လောက်ရက်ဖြစ်ကြောင်းပြောဆိုလိုက်ပါတယ်ဆော်ဒီဆိုရရှင်းနေရုံးရဲ့သတင်းထုတ်ပြန်ချက်ကိုနိုင်ငံပိုင် SPA သတင်းဌာနကဒီကနေ့ဖော်ပြခဲ့တဲ့ကြေညာချက်မှာတော့ကြိုတင်ကြံစည်တက်ဖြတ်မှုကိုဘသူကကျူးလွန်ခဲ့တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးတရားရုံးလုပ်ငန်းတွေပြီးဆုံးအောင်ဆောင်ရွက်နိုင်ဖို့အစိုးရရှိနေုံကမတင်ကားသူတွေကိုစုံစမ်းစစ်ဆေးနေကြောင်းလည်းဖော်ပြခဲ့တာပါသတင်းစာဆရာတက်ဖြတ်ခံရမှုနဲ့ဆက်နွယ်ပြီးဆော်ဒီကတော့အစိုးရအရာရှိ9ယောက်ကိုယာရုကဖြုတ်လိုက်ပြီးတန်ရရှိသူ18ယောက်ကိုလည်းဖမ်းဆီးထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်အပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကဝေဖန်သူတွေကတော့ဆော်ဒီနိုင်ငံမှာတကယ်တမ်းအာဏာရှိတဲ့အင်ရှေ့မင်းသားမိုဟာမက်ဘင်ဆယ်မန်မှာတာဝန်ရှိကြောင်းပြောဆိုထားကြတာပါအစောပိုင်းမှာအထုံးကတော့သတင်းစာဆရာခါရှိုဂီဟာကောင်စစ်ဝင်ရုံးကလမ်းလျှောက်ပြန်ထွက်သွားပြီးပ ဘယ်ရောက်နေမှမသိဘူးဆိုပြီး sorry ဘက်ကပြောဆိုခဲ့တာဖြစ်ပါတယ်။ဒီနောက်မှာတော့ကောင်စစ်ဝင်ရုံးထဲမှာထိုးချစ်ရန်ဖြစ်ရာကသေဆုံးတာဆိုပြီးပြောခဲ့သလိုအကူအညီတောင်းဖို့ကောင်စစ်ဝင်ရုံးကနေထွက်ဖို့ကြိုးပမ်းချိန်မှာလေဘင်းကနေတိုင်းချုပ်ရကသေဆုံးတာဆိုပြီးတော့လည်းမကြသေးခင်အထိပြောဆိုခဲ့ပါတယ်။တပ်ဖြတ်မှုကိုကြိုတင်ချန်စီခဲ့တာဖြစ်ကြောင်းဆော်ဒီဘက်ကဝန်ခံခဲ့ပေမဲ့လည်းဆော်ဒီကဖန်ဆီးထားတဲ့တန်တရာရှိသူ၁၈ဦးအပါအဝင်မေကွန်ထုတ်စရာရှိနေတာတွေကိုအပြစ်ပေးဖို့လိုအပ်တဲ့အကြောင်းတူရကီနိုင်ငံခြားရေးဝန်ကြီးမာဘော့ကာဘူဆိုဂလူကပြောဆိုခဲ့ပါတယ်။တပ်ဖြတ်ဖို့ဘသူကအမိန့်ပေးတာလဲအလောင်းဘယ်မှာရှိနေတယ်လဲဆိုတဲ့မေကွန်နေအတွက်အပြစ်ပေးဖို့လိုအပ်တယ်လို့မိသားစုအနေနဲ့နောက်ဆုံးနှုတ်ဆက်လိုကြောင်းလည်းတူရကီနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရှင်။
အမေရိကတိုင်11ဒီသားကရွှေပြောင်းနေထိုင်သူလူအကြီးအမေရိကန်ကိုဦးတည်ပြီးခီးချန်းစစ်နေချိန်မှာပဲသမ္မတဒေါ်နယ်ထရန့်ကတော့တောင်ပိုင်းနယ်စပ်ကနေဝင်မလာနိုင်အောင်စစ်တပ်အကူအညီနဲ့တားဆီးသွားမယ့်အကြောင်းဒီနေ့ပဲထပ်မံသတိပေးလိုက်ပါတယ်။နိုင်ငံတော်အရေးပေါ်အခြေအနေအရစစ်တပ်ကိုဆင့်ခေါ်တားဆီးမှာဖြစ်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ရွှေပြောင်းနေထိုင်သူတွေအမေရိကန်မှာခေလွန်ဝင်ရာရေးစူးစမ်းကြတဲ့ပေါ်နယ်စပ်လူမျိုးရေးအလို့သမားတမကအရာရှိသူကဒီမိုကရက်တစ်ပါတီကိုအပြစ်ဖို့ပြောဆိုခဲ့တာကိုလည်းသမ္မတကထောက်ခံခဲ့ပါတယ်။အမေရိကန်ကိုလာဖို့တိုင်းပြည်ကနေစွန့်ခွာထွက်လာသူတွေကိုတားဆီးဖို့ပြက်ကွက်ခဲ့တယ်ဆိုပြီးတော့လေ Honduras, El Salvador နဲ့ Guatemala နိုင်ငံတွေကိုသမ္မတကပြစ်တင်ပြောဆိုခဲ့တာပါဒီနိုင်ငံတွေကိုပေးရနေတဲ့ပြပထောက်ပံ့တွေကိုရှော့ချဖို့နဲ့နေဆက်ကိုပိတ်ပစ်ဖို့စစ်တပ်ကိုတုံးမဲ့ကြောင်းလဲပြီးခဲ့တဲ့သတင်းပတ်ထက်မှာပဲသမ္မတထွန်းကချင်းချောက်ထားပါတယ်အနည်းဆုံးအမေရိကန်နေဆက်ကိုရောက်ဖို့မိုင်းတစ်ထောင်ကျော်လောက်အကွာမှာရှိတဲ့မက္ကဆီကိုနိုင်ငံတောင်ပိုင်းကမပက်စတပက်မြို့မှာညဘက်စကန်ချရန်နာခဲ့တဲ့လူအုပ်ကြီးကတော့ဒီနေ့ဆက်လက်ခီးဆက်ဖို့လဲစီစဉ်ထားကြတာပါ။အစောပိုင်းရက်တွေမှာတော့လူပေါင်း 9,000 လောက်ပါဝင်ခဲ့တဲ့လူအုပ်ကြီးဟာနေထိုင်မကောင်းတာရဲတွေရဲ့ချင်းချောက်မှုတွေကြောင့်တဖြည်းဖြည်းအင်အားလျော့ပါလာရမှာအခုခါမှာတော့4,000ကနေ5,000ကျားလောက်ထိရောက်ချသွားပါတယ်။လူပေါင်း 1,900 နီးပါးကလည်းမက္ကဆီကိုနိုင်ငံမှာခေလွန်ဝင်လျှောက်ထားခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုထားကြတာပါ။ရန်ကန်လောက်ရှိတဲ့လူတွေကလည်းနေရက်ပြန်ဖို့ဖို့မက္ကဆီကိုဆိုရရဲ့ကမ်းလှမ်းချက်ကိုလက်ခံခဲ့ကြပါတယ်
။မြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့နေတိုးနဲ့မိတ်ဖက်နိုင်ငံ32နိုင်ငံတို့ကတပ်ဖွဲ့ဝင်5,000တို့ဒီကနေ့ကြာသပတေးနေ့မှာစီရေးလေ့ကျင့်မှုကြီးကိုစတင်မှာဖြစ်ပါတယ်။စီးခေအပြီးနောက်ပိုင်းနေတိုးတပ်ဖွဲ့ရဲ့အကြီးဆုံးစီရေးလေ့ကျင့်မှုလည်းဖြစ်ပါတယ်။နော်ဝေနိုင်ငံနဲ့အနီးတစ်ဝိုက်မှာလုပ်မဲ့စီရေးလေ့ကျင့်မှုကြီးမှာတော့သင်္ဘော65စင်း၊လေယာဉ်250နဲ့ကား1,000ပါဝင်မှာဖြစ်ပါတယ်။ကာကွယ်ရေးစီရေးလေ့ကျင့်မှုကြီးကသိရှင်းတဲ့သတင်းစကားပါလိုက်တာဖြစ်တယ်လို့နေတိုးတပ်ဖွဲ့ရဲ့အကြီးတန်းတာဝန်ရှိသူတူဖြစ်တဲ့အရာခံဘိုဒါဘိုပိထက်က VOA နဲ့တီးထန့်တွေ့ဆုံမေးမြန်းခန်းမှာပြောပါတယ်။နေတိုးနိုင်ငံတွေရဲ့နေဆက်တွေမှာလုံခြုံရေးချင်းချောက်မှုတွေကိုတုံ့ပြန်နိုင်စွမ်းရှိပြီးအစင်းသင့်ရှိတယ်ဆိုတာကိုပြတ်သားလိုက်တာလို့လည်းပြောပါတယ်။အလားလာကောင်းပြီးစွမ်းရည်မြင့်တဲ့မဟာမိတ်အဖွဲ့နဲ့ဘယ်သူမှပြဿနာမတက်ချင်ဘူးလို့လည်းသူကပြောဆိုသွားပါတယ်။စီရေးလေ့ကျင့်မှုကရန်လိုတဲ့လုပ်ရမဟုတ်တဲ့အကြောင်းရုရှားကိုလည်းလေ့လာဖို့ဖိတ်ထားတဲ့အကြောင်းစီရေးလေ့ကျင့်ရေးအကြီးအကဲကပြောပါတယ်။ယူကရိန်းနိုင်ငံခရိုင်းမီးယားဒေသကိုရုရှားတို့တရားမဝင်ကျူးကျော်သိမ်းပိုက်ထားမှုအပေါ်အနောက်နိုင်ငံတွေနဲ့ရုရှားကြားအကြီးအကျယ်ကွဲပြားမှုဖြစ်နေခြင်းနောက်ရုရှားဆိုရကကျူးကျော်လာနိုင်တယ်လို့နေတိုးနိုင်ငံတချို့ကစိုးရိမ်နေကြချိန်မှာအခုစီရေးလေ့ကျင့်မှုကြီးထွက်ပေါ်လာတာပါ။နေတိုးအဖွဲ့ဟာအမေရိကန်ထက်ဥရောပနိုင်ငံတွေရဲ့အကျိုးစီးပွားအတွက်သာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဝေဖန်ထားချိန်နဲ့လဲစီရေးလေ့ကျင့်မှုကတိုက်ဆိုင်နေတာဖြစ်ပါတယ်။ဒီစီရေးလေ့ကျင့်မှုကြီးကိုတော့နိုဝင်ဘာလ9ရက်လောက်အထိကြာမယ်လို့ခန့်မှန်းထားကြပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 ညလိုက်ဒိုမီတာ25 kHz 11.83 ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ VOA American တမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ရက်စက်ချင်းချုံမှုတွေအတွက်အရေးယူပြစ်ပေးဖို့ပြက်ကွက်ခဲ့မယ်ဆိုရင်တခြားနိုင်ငံတွေမှာလည်းအလားတူဖြစ်ရမျိုးတွေပေါ်ပေါက်လာနိုင်တဲ့အကြောင်းကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့အကြီးအကဲကသတိပေးလိုက်ပါတယ်။ရိုဟင်ဂျာတွေရဲ့အခြေအနေတွေဟာအခုချိန်ထိတိုးတက်မှုမရှိသေးတဲ့အကြောင်းလည်းပြောဆိုခဲ့တာ
ပါ။ Even until this very moment the remaining Rohingya community
ကိုချင်ရီချန်နယ်ရဲ့ရိုဟင်ဂျာတိုင်းဝမ်ရအတင်းကျပ်ဆုံးကန့်သတ်မှုတွေနဲ့ဆက်လက်ရင်ဆိုင်နေရပြီးအ ြင်းထန်ဆုံးဖိနှိပ်မှုတွေဟာပြီးခဲ့တဲ့နှစ်ဩဂုတ်လကဆက်လို့တစ်နှစ်ကျော်အတွင်းဘာမှပြောင်းလဲလာတာမရှိသလိုလူမျိုးလုံးတက်ပြတ်မှုဆက်လက်ဖြစ်ပွားနေကြောင်းမနေ့တုန်းကနယူးယောက်ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲအတွင်းလူ့ခွင့်ရေးကောင်စီအချက်အလက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒါရုစမန်ကပြောဆိုလိုက်တာပါ။ကုလသမဂ္ဂလူညွှန်းရေးကောင်စီမှစုံစမ်းတွေ့ရှိချက်တွေကိုအစီအခံတင်ပြရမှာတော့ရခိုင်ပြည်နယ်ကလူ့ခွင့်ရေးချုပ်ဖောက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူနိုင်မှုလဲတိုက်တွန်းသွားပါတယ်။ချက်လက်ရှာဖွေရေးအဖွဲ့ရဲ့တင်ပြချက်တွေကိုတော့ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ဖြင့်တရုတ်ရုရှားနိုင်ငံတွေကကိုယ်စားလှယ်တွေကလည်းကန့်ကွက်ခဲ့ကြတာပါ။ပြည်ထောင်စုနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလူညွန်းရေးကိစ္စကန်တွေကိုစီးနင်းတိုက်ခတ်ခဲ့တဲ့ ARS အစိုးရအုပ်စုကိုမြန်မာလူညွန်းရေးတပ်ဖွဲ့ရှင်းလင်းရမှာကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတွေကဖိအားပေးနေတာပါ။မြန်မာစုကတာဝန်ရှိသူတွေနဲ့စစ်တပ်ကတော့ Ranger ဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာကစွပ်စွဲနေသလိုလူခွင့်ရေးချိုးဖောက်မှုတွေမရှိတဲ့အကြောင်းလဲငြင်းဆန်ထားတာဖြစ်ပါတယ်
။တရုတ်နိုင်ငံကဂျပန်ရဲ့အကြီးဆုံးကုန်သွယ်ဖက်ဖြစ်ပါတယ်။နိုင်ငံတကာပွဲတွေမှာတရုတ်သမ္မတရှီဂျင်းပင်နဲ့တီးထန့်တွေ့ဆုံဆွေးနွေးမှုတွေရှိပေမဲ့လို့လဲဂျပန်ဝန်ကြီးချုပ်အနေနဲ့ထိပ်သီးတွေ့ဆုံဖို့တရုတ်နိုင်ငံကိုတွားရောက်ခဲ့တာမျိုးမရှိပါဘူး။ဒါပေမဲ့လည်းဒီကနေ့ကြားသာပရင်းနေမှာတော့အခြေအနေကပြောင်းသွားပါပြီ။တရုတ်ဂျပန်ငြိမ်းချမ်းရေးနဲ့ချစ်ကြည်ရေးစာချုပ်140ပြည့်ထိမှတ်ဖြစ်နေဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတရုတ်နိုင်ငံမြို့တော်ဘေကျင်းကိုဒီကနေ့ရောက်ရှိနေပြီဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်အဖြစ်6နှစ်တာတာဝန်ထမ်းဆောင်လာတဲ့ကာလအတွင်းဝန်ကြီးချုပ်အဘေအတွက်အခုခီးစဉ်ကပထမဆုံးတရုတ်ခီးစဉ်ဖြစ်ပါတယ်။ဂျပန်ကောင်ဆောင်ရဲ့၃ရက်တာခီးစဉ်အတွင်းမှာတော့စီးပွားရေးကိစ္စကိုထိတ်တန့်ထားဆွေးနွေးမယ်လို့ခန့်မှန်းထားကြပြီးအရှေ့တရုတ်ပင်လယ်အရေးမြောက်ကိုရီးယားအရေးတို့နဲ့ဆက်နွယ်ပြီးဒေသရင်းလုံခြုံရေးကိုလည်းဆွေးနွေးမယ်လို့ခန့်မှန်းထားကြပါတယ်။ဒီကနေ့မှာတော့တရုတ်ဝန်ကြီးချုပ်လီခတ်ချင်းနဲ့ဂျပန်ဝန်ကြီးချုပ်တွေ့ဆုံမှာဖြစ်ပြီးစာချုပ်140ပြည့်အခမ်းအနားကိုလည်းတက်ရောက်မှာဖြစ်ပါတယ်။မနေ့ပြန်တော့ကြနေမှာတော့တရုတ်သမ္မတရှီနဲ့တွေ့ဆုံဖို့ရှိပါတယ်ရှင
်။စီးပွားနိုင်ငံမှာ၃နှစ်ကျော်ကြာဖမ်းဆီးခံခဲ့ရပြီးတဲ့နောက်ပြန်လည်လွတ်မြောက်လာတဲ့ဂျပန်လူသတင်းတော်ဟာဒီနေ့မှာပဲတိုကျိုမြို့ကအင်ကိုပြန်ရောက်လာပါပြီ။သတင်းတော်ဂျွန်ပိုင်ရာဆူရာလိုက်ပါလာတဲ့တိုကျိုလေကြောင်းကလေရင်တိုကျိုလေဆဲကိုဒီကနေ့ဆက်ရောက်လာခဲ့ပြီးလေမော်ကဆင်းလာတဲ့သတင်းတော်ကအသက်ဆောင်နေတဲ့ဗင်ဂါဒဇင်းနဲ့ထွက်ခွာသွားတာကိုလည်းလေရင်ခွင့်မှန်ပရင်းကနေစောင့်ကြည့်သူတွေရှိပါတယ်။တိုကျိုနိုင်ငံတောင်ပိုင်းမြို့အန်တာကယာမှာရှိတဲ့လူမှုကြီးကြပ်ရေးရုံးခန်းကိုအင်ကနေ့ကပဲတွားရောက်ခဲ့တဲ့အသက်44နှစ်အရွယ်ဂျပန်သတင်းတော်ကတော့လွတ်မြောက်လာသူသတင်းတော်အဖြစ်ဂျပန်သံတမန်တွေကမနေ့တုန်းကပဲအတည်ပြုထားခဲ့ကြတာပါ။စီးရပြည်တွင်းစစ်ကြောင်းတရင်ရီဘူရောက်လာတဲ့ရဆူရာကိုတော့အဲခိုင်ရာနဲ့ဆက်နွယ်တဲ့ဖော်တဖွဲ့က2015ခုနှစ်မှာဖမ်းဆီးသွားခဲ့တာဖြစ်ပါတယ်။မနေ့ကအစ္စတန်ဘူမြို့တော်ကိုသွားခဲ့တဲ့ဆော်ဝန်ခီးစင်အတွင်းမှာတော့လာပေါင်း40ကျော်ဖမ်းဆီးခံရခြင်းမှာစိတ်ပိုင်းရုပ်ပိုင်းငရဲကြနေတယ်လို့ခန့်စားခဲ့ရတဲ့အကြောင်းနဲ့ပြန်လွတ်လာမယ်လို့တော့မထင်ခဲ့တဲ့အကြောင်းလဲအလို့သတင်းတောက်ကပြောဆိုခဲ့တာဖြစ်ပါတယ်။
မလေးရှားဝန်ကြီးချုပ်နာချက်ရာဆာနဲ့ဘန်နိုင်းဆန်ရအကြီးကဲဟောင်းတို့ကိုပြည်သူပိုင်ဘန်နာငွေဒေါ်လာ 1.6 ဘီလီယံအလွဲသုံးစားလုပ်မှုနဲ့ဆွဲချက်တင်လိုက်ပါတယ်။ဝန်ကြီးချုပ်ဟောင်းနာချက်ဘန်နိုင်းဆန်ရအတွင်းရမှုချုပ်ဟောင်းအီယာဝမ်ဆာရီဂျာအဗ်ဒူလာတို့ကိုဒီကနေ့ကြာသပတေးနေ့မှာကွာလာလမ်ပူးကတရားရုံးမှာတရားဝင်ဆွဲချက်တင်လိုက်တာဖြစ်ပါတယ်။ယုံကြည်မှုချိုးဖောက်မှုရာဆွတ်မှု6ခုလည်းပါပါတယ်။2016ခုနှစ်ဒီဇင်ဘာကနေ2019ခုနှစ်ဒီဇင်ဘာအတွင်းကျင့်သုံးခဲ့တဲ့ငွေကြေးထောက်ပံ့မှုအစီအစဉ်တစ်ခုနဲ့ကွာလာလမ်ပူးနိုင်ငံတကာလေးစိတ်တိဆောက်ရေးရန်ပုံငွေတို့ကိုမှားယွင်းစီမံခန့်ခွဲခဲ့တယ်ဆိုပြီးတော့လည်းဆွတ်ဆွဲခံထားရပါတယ်။ဆွဲချက်တွေအတိုင်းပြည့်ရှိတယ်လို့ဆုံးဖြတ်ခံရရင်ထောင်ဒဏ်20ကျပ်ခံနိုင်ရပါတယ်။ဒါပေမဲ့သူတို့နှစ်ဦးစုံလုံးကအပြစ်မရှိကြောင်းခြေပထားပါတယ်။နိုင်ငံပိုင် 1MTV လုပ်ငန်းကြီးနဲ့ပတ်သက်တဲ့အရှုပ်တော်ပုံနဲ့ဆက်ဆက်ပြီးဆွဲချက်32ခုနဲ့ဝန်ကြီးချုပ်ဟောင်းနာချစ်ရင်ဆိုင်နေရတာဖြစ်ပါတယ်ရှင
်။ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ဂီထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ရနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နှာစင်နေပါတယ်။အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုတော့သတင်းပေးပို့ချက်တွေကိုအရင်ဦးဆုံးနှာစင်ရမှာဖြစ်ပါတယ်။EU ဥရောပသမဂ္ဂကမြန်မာနိုင်ငံပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးကိုပြန်ယူသိမ်းလိုက်ရင်ဖြစ်လာမဲ့တက်ရောက်မှုတွေနဲ့ဒီလုပ်ငန်းခွင်အခြေအနေတွေကိုဒီရက်အပိုင်းအတွင်းမှာပဲမြန်မာနိုင်ငံကိုရောက်လာမဲ့ EU ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးသွားဖို့ရှိကြောင်းအထည်ချုပ်လုပ်ငန်းနဲ့တက်ဆိုင်တဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်း VOA သတင်းတော့ကိုမိုးစောသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတော့ဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်အရေးတွေရုတ်သိမ်းရေးမရုတ်သိမ်းရေးကို EU ခေါ်ဥရောပသမဂ္ဂကဆုံးဖြတ်ဖို့ရှိနေကြောင်း EU တာဝန်ရှိသူတွေကပြောဆိုထားပါတယ်။ဒီလိုပြောဆိုပြီးဂျပန်အတွင်းမှာပဲဥရောပသမဂ္ဂရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာပူးပေါင်းကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုလာရောက်ပြီးအစိုးရဝန်ကြီးဌာနတွေနိုင်ငံတကာတန်တမန်တွေအထည်ချုပ်လုပ်ငန်းရှင်တွေနဲ့တွေ့ဆုံဖို့ရှိသလိုအထည်ချုပ်လုပ်သားတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။တနင်္ဂနွေနေ့မှာတော့ EU ကိုယ်စားလှယ်အဖွဲ့နဲ့အထည်ချုပ်လုပ်ငန်းရှင်တွေအထည်ချုပ်ဝန်ထမ်းတွေနဲ့တွေ့ဆုံဖို့ရှိကြောင်းသုံးပန်လှခေါ်အထည်ချုပ်ဝန်ထမ်းတွေကိုကူညီပေးနေတဲ့အဖွဲ့ကတာဝန်ရှိသူဒေါ်တန်တာကိုကပြောပါတယ
်အခုဒီတနင်္ဂနွေမှာတွေ့မဲ့ဟာကြတော့ကျွန်တော်တို့က NGME ရောပေါ့နော်မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအကျဉ်းရောနောက်ပြီးတော့ကျွန်တော်တို့ဒီအထည်ချုပ်လုပ်ငန်းကမှအလုပ်လုပ်နေတဲ့အမျိုးသမီးတွေပေါ့နော်အထည်ချုပ်ကအမျိုးသမီးတွေလည်းတွေ့ကြမယ်။နောက်လုပ်ငန်းရှင်တွေလည်းပါမယ်ရှင်။နောက်ပြီးတော့ကျွန်တော်တို့ဒီ supporting ပေးထားတဲ့ဒီ Sunday Cafe ပေါ့နော်။ကျွန်တော်တို့မှလာနေ Sunday Cafe ကို supporting ပေးထားတဲ့ဒီစမတ်မြန်မာပေါ့နော် project ကိုဆိုတော့ဒီ project ကလည်းပါမှာပါရှင်။
EU ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံရမှာအထူးခွင့်ရတွေရုပ်သိမ်းရင်ဖြစ်ပေါ်လာမဲ့လူမှုရေးဆိုင်ရာတရားမှုတွေကိုဆွေးနွေးဖို့ရှိကြောင်းဒေါ်တန်နာကိုကအခုလိုဆက်ပြောပါတယ်။
အဓိကတော့ EU session key ဟိုအားလေးရှိနေတဲ့အခါကျတော့ကျွန်တော်ဒီဘက်ပိုင်းက social impact နဲ့ value ကြည့်မယ်ပေါ့နော် session key မယ်ဆိုရင်ကျွန်တော်အဓိကခံရမှာကထည့်ချုပ်လုပ်ငန်းထိနာမယ်ပေါ့နော်သဘောကတော့အဲ့တော့အထည့်ချုပ်လုပ်ငန်းကမှအလုပ်လုပ်နေတဲ့ဒီအမျိုးတွေအမျိုးသားတွေပါတာပေါ့နော်သူတို့တွေကဘယ်လိုအကျိုးသိအောင်မလဲပေါ့နော်သူတို့လည်းအဓိကထားပြီးအဲ့အရာလေးကိုသိချင်တာပေါ့နော်ဒါဆိုရင်ဒီတယောက်ရဲ့ဝင်ငွေထိခိုက်သွားမယ်ဆိုရင်လူသားစုတွေကဘယ်လောက်ထိ impact တွေဖြစ်သွားနိုင်သလဲပေါ့အဲ့ဒါတစ်ချက်ပေါ့နောက်တစ်ခုကကြတော့သူတို့ရဲ့ဒီမှာအလုပ်လုပ်တာကအဆင်ပြေကြသလားပေါ့ပြောရှင်ရဲ့လားကျင်းနေမှုလို့ရှိရလားပေါ့ဟိုအဓိကအဲ့ဒါလေးပဲသွားမယ်လေးချက်လောက်ပဲသွားမယ်ရှင
်မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမြင့်စိုးကတော့ EU ကိုယ်စားလှယ်တွေနဲ့တွဲဆုံဆွေးနွေးခွင့်ရမယ်ဆိုရင်သူတို့ဘက်ကဆွေးနွေးမဲ့အကြောင်းအရာတွေကို VOA ကိုအခုလိုပြောဆိုထားပါတယ
်ကျွန်တော်တို့ကဒီကိုသိတဲ့စက်တာမှာကျွန်တော်ဒီ EU ကနေပြီးတော့ဒီအဖွဲ့အစည်းတွေနဲ့လည်းကျွန်တော်အများကြီးပူးပေါင်းပြီးလုပ်နေပါတယ်။ဆက်ရုပ်လုပ်ငန်းရှင်များတင်နေတဲ့ ILO တို့နောက်ဒီဥရောပကော်မရှင်ကနေပြီးတော့ငွေကြေးထောက်ပံ့ပူးပေးထားတဲ့ Smart Myanmar တို့လို German ဆိုရကနေပြီးတော့ထောက်ပံ့ပေးထားတဲ့ကျွန်တော်တို့ AVE တို့လို့နောက် Netherlands ဆိုရကနေပြီးတော့ထောက်ပံ့ထားတဲ့ CGI တို့နဲ့ကျွန်တော်တို့ကပူးပေါင်းပြီးဆောင်ရွက်နေပါတယ်။အဲ့ဒီပူးပေါင်းဆောင်ရွက်တဲ့ရလဒ်ဒီအားလုံးကသူတို့သိရှိကြတာဖြစ်ပါတယ်။နောက်ဒုတိယတစ်ချက်ကကျွန်တော်တို့ဆက်ရုပ်စက်တမှာကျွန်တော်တို့အလုပ်သမားခွင့်ရည်တွေလူခွင့်ရည်တွေကျွန်တော်တို့အပြည့်အဝရနေတယ်။နိုင်ငံကစာရင်းစာညွန့်နဲ့အညီလုပ်နေတယ်ဆိုတာတွေသူတို့တည်ပြီးသားစိတ်ဆိုင်ရာတွေကိုကျွန်တော်တို့ဆက်မှပြင်ပြပြီးတော့တွေ့နေတော့ပါမယ်။တွေ့ခွင့်ရခဲ့ရဲ့
မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းကထုတ်လုပ်တဲ့အဝိထယ်ရီရဲ့80ရာခိုင်နှုန်းကို EU နိုင်ငံတွေကိုအဓိကတင်ပို့နေပြီးတကယ်လို့မြန်မာနိုင်ငံအပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရတွေရုပ်သိမ်းလိုက်မယ်ဆိုရင်အထည်ချုပ်ဝန်ထမ်း၄သိန်းလောက်နဲ့သူတို့ကိုပြီးခိုးနေသူ၂တန်းလောက်ပေါ်ထိခိုက်မှုတွေရှိလာနိုင်တယ်ဆိုပြီးမြန်မာအစိုးရတာဝန်ရှိသူတွေကသတိပေးပြောဆိုနေပါတယ
်။ကိုမိုးစိုးရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့ချင်းစစ်ရှောင်ပြည်သူတွေအကူအညီလိုအပ်နေတဲ့အကြောင်းကိုတင်ပြခြင်းပါတယ်။မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်ကအေအေလက်နက်ကင်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်နှစ်နှစ်ကျော်ကြာစစ်ဘေးတန်းရှောင်နေရတဲ့ချင်းပြည်နယ်ပလဝမြို့နယ်ကစစ်ရှောင်စခန်း၄ခုကရွာသားတွေဟာစားနပ်ရိက္ခာပြတ်လတ်မှုနဲ့ကြုံနေရတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။ဒေသတွင်းတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေတွေကြောင့်လုံခြုံရေးအတွက်လည်းစိုးရိမ်နေကြပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားတာ
ပါ။ဟုတ်ကဲ့ပါချင်းပြည်နယ်ပလောဝမြို့နယ်စစ်ဆောင်စခန်း၄ခုကရွာသား900ကျော်ဟာစန္ဒရိခာပြက်လတ်မှုနဲ့ကြုံတွေ့နေရပြီလို့စစ်ဆောင်စခန်းအကူအညီပေးရေးဖွဲ့ဝင်တူဖြစ်တဲ့ကိုပီသာလွယ်လူကပြောပါတယ
်။တိုက်ပွဲတွေဆိုဖြစ်နေတယ်ဆိုတော့စစ်ဆောင်တွေကကြတော့ဒီနေရက်ကိုပြန်ရေးတယ်လို့လေနေရာ၄နေရာမှာတော်တော်ခုရှိနေတုန်းပဲဒီလိလာရေရှင်းလက်ဝါရေစစ်မောင်းပြင်းရေစစ်တလင်းရေဟောက်အဲ့ဒီနေရာမှာရှိနေသေးတယ်။အခုလောလောဆယ်ရဲ့ချင်းတွေကတို့ကအထောက်ပံ့လည်းမရှိတော့ဘူးဟိုကူညီမဲ့လူလည်းမရှိတော့ဘူးဆိုတော့တို့စောင့်ဝင်နေတဲ့အချိန်ကြီးဒီခါလည်းတန်တဲ့ပစ္စည်းတွေကလည်းမရှိတော့ဘူးလေသူတို့တော်တော်လေးတစ်ခါရောက်နေတယ်လို့ပြောတယ်။ကံလေးကူမှကျတော့အားလုံးစုစုပေါင်းလူကြီးကတော့1330ယောက်လောက်ရှိမယ်လို့ပြောတယ
်။ပြီးတဲ့2015ခုနှစ်ကစိုက်ပွဲကြောင့်ပလဝမြို့နယ်ထဲကကုန်းပြင်ကျေးရွာ၊ပီတောင်ကျေးရွာ၊ကူချောင်းပြားကျေးရွာသားတွေဟာရှင်းလဝမီဆာ၊ကင်းတလင်း၊စင်ပေါင်ပြင်စသဖြင့်စစ်ဆောင်စခန်းတွေမှာတင်းချောင်နေထိုင်ကြရတာပါ။ Sichang Sakanga Toka Teru Kuni Pisang Yama, Namigan Anna Bindukani, Longchong Yi Chinia, Kanta Mudishi Nedelule, Kubita Reluga Biobare.
Taya Kura in Tavira Kuni Mesoina, the Mupe in the Tavira Kuni Mesoina, Tulisha Kundisha Tamare, Tajan and Tolu Miara, Shikong Shinane, Sichang Toka the Kuni Genesini, the Anna Bindu, the Esuimuan, Tulushi, Yan at the same Kuni Loyaro, no? Alu Mahabusi, Anna Bindu, the Dubiola.
ตัวนี้แม้ปิสิกาจะรอตํารวจจะตั้วละมาหอบเนี่ยเล่นนักการณ์นี่เล็กๆก็ยောက်ออกมาบาญาสรแล้วตัวสู้ยิงเล็กๆเนี่ยไอ้หลุมนี้ตาชี้มือสิเลยโดดเลยสิเบี้ยช่องนี่ก็เสร็จแล้วกุญญีไหนผู้อกุญญีเปยเยพั่วฤณีเนี่ยนีลั้นชาผืนนี่เสร็จแล้วตัวก็สู้ว่าเลยปละวามุเนี่ยมาฉิปุตะได้เอๆเล่นนักการณ์ตะพั่วฤณีเนี่ยญาติตํารวจจะมามาจาคณะสู้ๆไต่ปวยฤทธิ์ผิดปวานี่ล่ะจ้ะ
ဒီရခန့်တွေစိုးရိမ်မှုတွေရှိနေတယ်လို့လဲကိုပီတာလွယ်လူကပြောပါတယ်။ဒီရတွေကိုစစ်တာတွေကြတော့ဒီတက်ခန့်တွေအတွက်ပို့ပြီးတော့ကြောက်ကြောက်ကောင်းတာပေါ့လေ။နောက်တစ်ခုကဒီရမှာမှာစီးပူးဆိုရင်တော့မှသူတို့တောင်ရနေပါတယ်မှာသွားရေးအပြေးဘူးဆိုတော့ဒီတောင်ရမသွားရတော့လေ။စပါးကတောင်ရနေမခုတ်ပြေးဘူး။စနက်တန်နေကြားနေရတော့ရှင်တယ်လို့သူတို့လေးစိုးရိမ်တာပေါ့။တိုက်ပွဲတစ်ခုရေမဟုတ်ဘဲနဲ့
ွာဘက်မှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီလိုစစ်ရေးပြိပကဖြစ်ပွားနေတဲ့အခြေအနေမျိုးမှာစစ်ဘေးရှောင်စခန်းမှာနေထိုင်နေတဲ့လူတွေအနေနဲ့နေရရင်းကိုမပြန်ရဲသေးတဲ့အခြေအနေမှာရှိနေတာဖြစ်ပါတယ်ခင်ဗျာ
။သောရရှင်များရှင်။လူထုမှာလစ်လက်နေတဲ့နေရာတချို့အတွက်ဈာပြက်ရွေးကောက်ပွဲတွေရှေ့သတင်းပတ်ထဲကျင်းပတော့မှာပါ။လူထုမှာအများဆုံးနေရာရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်နိုင်ငံရေးပါတီကြီးတွေပါတီသစ်တွေတတိပုဂ္ဂလရှင်ပြိုင်သူတွေတိုင်းနာကိုစတယ်တွေပါဝင်ရှင်ပြိုင်ကြမဲ့ဒီကြားပြက်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲတွေမှာလူလူကမဲပေးရွေးချယ်နိုင်မဲ့အားကိုးလောက်ဆရာနိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေလိုအပ်နေပါသလားလွတ်တော်မှာလူလူအတွက်မမမမရက်မဲ့ကိုစတယ်တွေလိုနေပြီလားစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါတယ်ရှင်။
တဘက်ခါစနေည view ရဲ့တရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်မှာဖြစ်ပါတယ်သတင်းနောက်ဂျမာခါရှိုဂီတည်ဆုံမှုနဲ့ပတ်သက်ပြီးဆူဆွဲချက်အစ်စ်တွေထွက်ပေါ်လာနေတာနဲ့အမျှ sorry အာရီဗီးယားနဲ့သူ့ရဲ့အင်ဒီဂျင်းတွေကြားဆက်ဆံရေးနဲ့မဟာမိတ်တွေကြားဆက်ဆံရေးအပေါ်အနီးကပ်စောင့်ကြည့်တာတွေရှိလာနေပါတယ်ဒီသတင်းတော့ကပြီးခဲ့တဲ့သတင်းပတ်တုန်းကပဲခါရှိုဂီတည်ဆုံသွားတယ်ဆိုတာကို sorry အစိုးရကဝန်ခံလိုက်ပြီးနောက်သူဟာထိုးကျိတ်ရင်းနဲ့တည်ဆုံသွားတယ်လို့ပြောပါတယ်တည်ဆုံမှုနဲ့ပတ်သက်ပြီးလူ18ဦးကိုဖမ်းဆီးထားတယ်လို့ sorry နိုင်ငံကကြေညာထားပါတယ်ဒါပေမဲ့တူရကီနိုင်ငံကတော့ခါရှိုဂီဟာရရဆက်ဆက်တပ်ဖြတ်ခံရတာဖြစ်တယ်ဆိုပြီးသူတို့ရဲ့ရည်တည်ချက်အတိုင်းဆက်ပြောနေပါတယ် VOA သတင်းတော့ Robert Raphael ပြောပြထားတဲ့သတင်းလွှာကိုတော့ကိုရန်နိုင်ကတင်ပြมาဖြစ်ပါတယ်
ကမ္ဘာစက်ခုံပေါ်မှာတော့ Saudi Arabia နိုင်ငံဟာယင်းအဓိကတင်ဖို့တဲ့နိုင်ငံအဖြစ်နဲ့ရောအနောက်နိုင်ငံတွေအထူးသဖြင့် American နဲ့ Iran ကြားဂျာကန်အဖြစ်ဆောင်ရွက်တဲ့ဒုကြတဲ့အနေအထားတစ်ခုကိုပိုင်ဆိုင်ထားတာပါ။ဒါပေမဲ့သတင်းတော့ Jamal Khashoggi တိဆုံးမှုက Saudi Arabia နိုင်ငံရဲ့လူခွင့်မတန်းကိုမိမောင်းထိုးပြနေပါတယ်။ Robin Wright ဟာ Woodrow Wilson သူတည်နာဌာနကနိုင်ငံကလုံခြုံရေးဆိုင်ရာကြွမ်းကျင်သူဖြစ်ပါတယ
်။ This puts on the table all those issues that the West has opted to
ဒီကိစ္စက sorry arabia နိုင်ငံမှာဒါမှကဒေတာရင်းတစ်ခုလုံးမှာပါအနောက်နိုင်ငံတွေဆယ်စုနှစ်နဲ့ချီပြီးတော့လက်လူရှုမသိအောင်ဆောင်လာခဲ့တဲ့ကိစ္စတွေအားလုံးကိုချပြလိုက်တာပါပဲ
ဘော်ဒူနေတုံးကတော့တူရကီသမ္မတရေဂျက်တာယီအာရဝန်ကခါရှိုဂီကိုတတ်ဖို့အမိန့်ပေးတဲ့ဘသူကိုမဆိုတရားဥပဒေအတိုင်းရေးယူသွားဖို့တောင်းဆိုလိုက်ပါတယ်ဒါပြင် sorry arabia နိုင်ငံကဖမ်းဆီးခဲ့တဲ့အာနာပိုင်18ယောက်ကိုလည်းအစ္စတန်ဘူးမြို့မှာတရားစီရင်ဆုံးဖြတ်တင်တယ်ဆိုပြီးတော့မစ္စတာအာရဝန်ကအကြံပြုပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကတော့အဲ့ဒီ sorry တောင်းဝန်ရှိသူတွေတဲကအနည်းဆုံးတော့တချို့ကိုဖော်ထုတ်နိုင်ခဲ့ပြီးသူတို့တွေကိုပြည်ဝင်ခွင့်ဗီဇာပိတ်ပစ်လိုက်တယ်လို့ပြောပါတယ် Gradovan Sustrain ပြုလုပ်တဲ့အခုတစ်ပတ်ရဲ့ plugin season မှာတော့ American လွှတ်တော်အမတ်တွေအနေနဲ့တခြားနည်းလမ်းတွေနဲ့တန်းခတ်လာနိုင်တယ်လို့ မရိကန်ထက်လွှတ်တော်ရဲ့ VOA သတင်းတောက် Michael Bowman ကပြောပါတယ
် Well already the Senate has invoked the Global Magnitsky Act and that would compel the Trump administration
ထက်လွှတ်တော်ကလူခွင့်ချိုးဖောက်သူတွေကိုအရေးယူတဲ့ Global Magnitsky Act ကိုအသုံးပြုဖို့ပန်ကြားထားပြီးပါပြီဒီချက်ကသတင်းတောက် Jamal Khashoggi တည်ဆုံမှုမှာတာဝန်ရှိတဲ့သူတွေကိုသမ္မတ Trump အစိုးရအနေနဲ့ဒဏ်ခတ်အရေးယူရမှာဖြစ်ပါတယ်ဒါတွေပြန်ပြီးတော့ဖြစ်လာနိုင်ပါတယ်
ယမန်နိုင်ငံမှာဆော်ဒီအာရေဗျကလေကြောင်းတိုက်ခိုက်မှုတွေအတွက်မှာအရသာသေးဆုံးမှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဖိအားတွေကလည်းဆော်ဒီနိုင်ငံအပေါ်မှာတိုးလာနေပါတယ်။ဆော်ဒီဥဆောင်တဲ့ညမောက်တပ်ဖွဲ့တွေကယမန်နိုင်ငံရဲ့မြို့တော်ကိုထိန်းချုပ်ထားတဲ့ဟူသီသဘုံတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာပါ။ယမန်နိုင်ငံမှာ၃နှစ်ခွဲကြာဖြစ်ပေါ်နေတဲ့ပြည်တွင်းစစ်အတွက်မှာလူ1000ကျော်သေဆုံးခဲ့ပါတယ်။ယမန်နိုင်ငံဆိုင်ရာအမေရိကန်သံတမန်အဟောင်း Gerald Fastine ကတော့နောက်နိုင်ငံတွေအနေနဲ့လူခွင့်ရေးစိုးရိမ်မှုတွေနဲ့ဒေသရင်းလုံခြုံရေးကိုချိန်ရမယ်လို့ပြောလိုက်ပါတယ်။
The Germans have announced that they're going to cut off their arms sales. They're urging their EU partners to do
this. Germany ကတော့သူတို့လက်နက်ရောင်းနှာတွေကိုဖျက်တောက်တော့မယ်လို့ကြေညာလိုက်ပြီးဥရောပသမဂ္ဂကလုတ်ဖို့ကမ်ပိန်းနိုင်ငံတွေကိုလည်းအလားတူလိုက်လုပ်ဖို့တိုက်တွန်းထားပါတယ်။လွန်ကျွေးနဲ့ပတ်သက်ပြီးဆော်ရီနိုင်ငံတွေအဓိကဆက်ဆံရေးကအမေရိကန်ဗြိတိန်နဲ့ပြင်သစ်တို့ပဲဖြစ်ပါတယ်။အခုချိန်ထိတော့ဒီသုံးနိုင်ငံစလုံးကဒီကိစ္စမှာဂျာမနီလုတ်တယ်လိုက်လုပ်မယ်ဆိုတဲ့ရည်ရွယ်ချက်မျိုးအရေးအယောင်တော့မတွေ့ရသေးပါဘူး။
ဆော်ဒီအာရေဗျနိုင်ငံရဲ့ယင်းနယ်ထုတ်လုပ်မှုကိုရော့ချအောင်အရေးယူဆောင်ရွက်ဖို့ကြိုးပမ်းမယ်ဆိုရင်ကမ္ဘာလုံးဆိုင်ရာစီးပွားရေးပြဿနာတစ်ရပ်ဖြစ်လာနိုင်တယ်လို့လည်း first time ကပြောလိုက်ပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြသွားတာပါအမေရိကန်ပြည်ထောင်စုမှမကြာခင်သတင်းပတ်တွေအတွင်းသက်တမ်းဝက်ကာလရွေးကောက်ပွဲတွေကျင်းပတော့မှာဖြစ်ပြီးရွေးကောက်ပွဲရန်ပုံငွေပိုင်းမှာဒီမိုကရက်ပါတီအမတ်လောင်းတွေကအသာစီးရနေပါတယ် GOP လို့ခေါ်တဲ့ Republican Party က Congress လွှတ်တော်ကိုချုပ်ကန်ထားတာကိုအဆုံးသတ်ရေးဒီမိုကရက်တွေစ조사နေတာနဲ့အမျှ Trump ကိုဆန့်ကျင်တဲ့အမြင်တွေကြောင့်ရွေးကောက်ပွဲရန်ပုံငွေပမာဏစံချိန်တင်များပြားလာတယ်လို့သုံးသပ်ကြပါတယ်။ Masud Fariba ရဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြမှာပါ
။လွှတ်တော်ရွေးကောက်ပွဲရန်ပုံငွေပိုင်းမှာတော့ဒီမိုကရက်တွေအနိုင်ရနေပါတယ်။လက်ရှိကာလမှာလွှတ်တော်အမတ်လောင်းတွေရထားတဲ့ရန်ပုံငွေစုစုပေါင်းဟာဒေါ်လာ 1.3 ဘီလီယံရှိတယ်လို့ဖက်ဒရယ်ရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့သတင်းပတ်မှာထုတ်ပြန်ပါတယ်။အဲဒီငွေပမာဏထဲမှာဒီမိုကရက်တွေပိုရထားတာကဒေါ်လာ300ကျော်ပါတယ်။ဒါဟာရွေးကောက်ပွဲဝင်ရမယ့် Republican လက်ရှိအမတ်တွေအတွက်စိတ်ပူစရာပဲလို့ Center for Responsive Politics အဖွဲ့က Sarah Briner ကပြောပါတယ
်။ So the fact that Democrats are out raising them indicates that we have a well-funded challenge problem.
ဒီမိုကရက်တွေရန်ပုံငွေပိုရနေတယ်ဆိုတဲ့အချက်က Republican တွေဟာရန်ပုံငွေပိုးပြီးတော့တောက်နေပြိုင်ဘက်တွေနဲ့ရင်ဆိုင်ရမယ်ဆိုတာကိုပြနေပါတယ်
။ Republican တွေကဒီမိုကရက်တွေနဲ့ဒဏ်တူဒါမှမဟုတ်ပိုရတဲ့ရန်ပုံငွေကတော့ PAC လို့ခေါ်တဲ့နိုင်ငံရေးလှုပ်ရှားမှုကော်မတီတွေစီကနေရတဲ့မျိုးပါ။ဒါပေမဲ့လူတဦးချင်းစီကအင်တာနက်မှာထည့်ဝင်ကြတာနဲ့မဲဆွယ်စည်းရုံးပွဲတွေမှာပေးကြတာတွေမှာတော့ဒီမိုကရက်တွေကအပြတ်အသတ်သားနေတာပါ။ရတဲ့ရန်ပုံငွေအများစုကတော့မဲဆန္ဒရှင်တွေကိုမဲဆွယ်ဖို့အမတ်လောင်းတွေအကြိုက်ဆုံးနည်းလမ်းဖြစ်တဲ့TV ကြော်ညာတွေထည့်ဖို့အသုံးကြပါတယ်။ဒီမိုကရက်တစ်ပါတီလွှတ်တော်ရွေးကောက်ပွဲမဲဆွယ်စည်းရုံးကော်မတီဥက္ကဋ္ဌလွှတ်တော်အမတ်ဟောင်း Martin Frost ကအခုလိုပြောပါတယ
် Campaigns are expensive in our country because of the cost of television.
TV မှာကြော်ညာတဲ့ကုန်ကျစရိတ်ကြောင့်ကျွန်တော်တို့နိုင်ငံမှာမဲဆွယ်စည်းရုံးတွေကအကုန်အကျများပါတယ
်။ဒီမိုကရက်တွေရမုံငွေအများပြားရနေတာဟာပါတီဝင်အဆင့်ဆင့်ကြားမှာစိတ်ဟားထက်သန်မှုတိုးလာနေတာကိုပြနေတယ်လို့ Frost ကဆိုပါတယ
်။ There are a lot of Democrats in the United States.Many of whom give small contributions.
အနေငယ်စီရန်ပုံငွေထည့်ကြတဲ့ Trump ကိုလုံးဝမကြိုက်ကြတဲ့ဒီရွေးကောက်ပွဲမှာသူတို့သဘောထားကိုပြောချင်ကြတဲ့ Democrat တွေအမေရိကန်မှာအများကြီးရှိပါတယ
်။ Democrat တွေရန်ပုံငွေပူရနေတာကြောင့် Republican တွေအနေနဲ့မဲဆွယ်စည်းရုံးရေးရန်ပုံငွေသုံးဆွဲတဲ့မဟာဗျူဟာမှာအပြောင်းအလဲတွေလုပ်လာရပါတယ်။အခြေအနေမကောင်းလာတဲ့အမတ်လောင်းတွေအတွက်ရန်ပုံငွေသုံးတာကိုလျှော့ပြီးအလားအလာကောင်းတဲ့အမတ်တွေအတွက်ပို့သုံးတာမျိုးလုပ်လာကြတာပါ။ရန်ပုံငွေတစ်ခုတည်းနဲ့တော့အနိုင်ရဖို့အာမခံချက်မရှိလောက်ဘူးလို့Republican နိုင်ငံလုံးဆိုင်ရာကော်မတီဥက္ကဋ္ဌဟောင်း Michael Steele ကတတိပေးပါတယ
် You know a lot of people make a big deal about money and like that's the, you know the sort of the dark angel of America
လူတော်များများကငွေနဲ့ပတ်သက်လို့သိအလေးထားလွန်ပြီးဒါဟာအမေရိကန်နိုင်ငံရေးရဲ့အမှောင်ကွက်တစ်ခုအဖြစ်ထင်ကျင်ကြပါတယ်ဒါပေမဲ့လည်းရမုံငွေအများဆုံးရှိတဲ့အမတ်လောင်းတွေရှုံးပြီးတော့သိမရှိလာတဲ့သူတွေအနိုင်ရတဲ့ရွေးကောက်ပွဲတွေအများကြီးရှိတယ်ဆိုတာကျွန်တော်ပြောနိုင်ပါတယ်
အလို့တော်ကိုပြန်ထင်းချုပ်နိုင်ဖို့အတွက်ဒီမိုကရက်တွေအနေနဲ့အတင်းအမှတ်နေရ23နေရနိုင်ဖို့လိုပြီးသူတို့အခြေအနေကောင်းနေတယ်လို့လေ့လာသူတွေကယူဆပါတယ်။ဒါပေမဲ့လည်းအထက်လူတော်ကိုဒီမိုကရက်တွေပြန်ထင်းချုပ်နိုင်ဖို့အလားလာကတော့မေးမိန်လာနေပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းတင်ပြခဲ့တာပါ။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ကြာသပတေးနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 1553ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 9335တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်တဲ့အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ပေါက်ကော40ကွန်ပင်လောစာချုပ်ကတိကဝတ်အတိုင်းကိုတိုင်းသားရဲ့ကိုယ်ပိုင်ကြံထမ်းခွင့်နဲ့ကိုချီမာကိုဖန်တီးခွင့်ကိုမရရအောင်ကျွန်တော်တိုက်တွဲဝင်မယ်2008
နောက်ပိုင်းမှာနားဆင်ရမယ့်တိုင်းရင်သတင်းလွှာမှာတိုင်းရင်သားရဲ့ခံယူချက်ကိုကြားဖို့ရှိပါတယ်ခင်ဗျာအခုတော့ဦးဝင်းမင်းတင်ဆက်မဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့အဝေးပြေးအမြန်လမ်းမပေါ်မှာရင်တိုက်မှုနဲ့ထိခိုက်သေးဆုံးခြင်းအပိုင်းနှစ်ကိုတင်ပြထားပါတယ်မြန်မာနိုင်ငံကအမြန်လမ်းသစ်မှာရင်တိုက်ပြီးတေဆုံးတန်ရာရတာတွေရှော့ချကာကွယ်နိုင်ဖို့ရင်နဲ့လမ်းစည်းကမ်းလိုက်နာမှုအပြင်အခုလိုလိုက်နာနိုင်အောင်ပံ့ပိုးပေးဖို့လိုတယ်လို့အရေးပေါ်အထူးကဆရာဝန်တွေကထောက်ပြပါတယ်ရန်ကုန်မန္တလေးအမြန်လမ်းသစ်မှာဘယ်လိုစည်းကမ်းတွေအဓိကလိုက်နာဖို့လိုပြီးဘာတွေပံ့ပိုးဖို့လိုအပ်ပါသလဲဒီအကြောင်းရန်ကုန်ပြည်သူ့စည်းရုံးကြီးအရေးပေါ်ကုသမှုဌာနပမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုမေးမြန်းပြီးကိုဝင်းမင်းကတင်ဆက်ထားပါတယ်
ဟုတ်ကဲ့ရေဘော်ထုခုဆရာဝန်ကြီးဗမခဒေါက်တာမမောခင်ဗျာအဝေးပြေးအမြန်လမ်းမှာရင်တိုက်မှုတွေကြောင့်တေဆုံးတန်ရတာတွေရှော့ချကာကွယ်နိုင်ရေးကျွန်တော်တို့ပြီးခဲ့တဲ့ဘက်ကဆွေးနွေးရမှာအဓိကဖြစ်ရခြင်းအကြောင်းရင်းတွေဖြစ်တဲ့အရှိန်အမြန်နှုံများတာလမ်းအနေထားအားနေတာနဲ့ရင်မောင်းကျွမ်းကျင်မှုဆိုင်ရာတွေကိုဆွေးနွေးခဲ့ကြပါတယ်ဆရာဒီတစ်ခေါက်တော့ဆရာရဲ့နောက်ဆုံးအဓိကအကြောင်းရင်းဖြစ်တဲ့ရင်စည်းကမ်းလမ်းစည်းကမ်းလိုက်နာမှုအကြောင်းနဲ့အခုလိုအမြန်လမ်းရင်တိုက်မှုဖြစ်လာရင်ဘလို့အကူအညီတောင်းတင်တာတွေကိုဆက်ဆွေးနွေးမှာပါဆရာအဲ့ဒီတော့ဘလို့စီကံတွေကိုလိုက်နာဖို့လိုမလဲဆိုတာစပြောပြပေးပါလားဆရာ
စီကံမိုင်းနဲ့ပတ်သက်လို့ဆိုရင်တော့အမြန်လမ်းပြီးရင်မောင်းတဲ့မိုင်းနှုန်းစပီကာ100 km/h ကီလိုမီတာ100ကျမယူအဲဒါကနံပါတ်1စီကံနံပါတ်2စီကံတော့ရင်မောင်းရင်ဘတ်ပတ်မယ်ပြီးတဲ့အခေါ်ရင်မောင်းဖို့အားလုံးကဘတ်ပတ်တတိယစီကံကတော့အမြန်လမ်းပေါ်မှာမော်တော်ဆိုင်ကယ်မောင်းတာတို့လမ်းလျှောက်တာတို့ကျွမ်းတော်တွေကြောင်းတာတို့ဒီကိစ္စကိုမလုပ်ပါဘူးဆိုတော့ဒါကတတိယစီကံနောက်တခြားစီကံတွေကတော့အမြန်လမ်းရဲ့ဒီချက်ပြစနစ်ဒီညချက်ပြစနစ်ကြောင့်လည်းမကြကနာရေတိုက်မှုတွေဖြစ်ကျွန်တော်တို့အရင်တော့ဆိုရင်ဒီ highway တွေပေါ်မှာမောင်းရင်ဒီချက်ပြစနစ်ကမှားနေဒီတော့မှားနေတော့ကတော့လေသူကလူတွေကလည်းဒီလိုပဲနားလည်နေကြတဲ့အခါတမျိုးကြီးအခုကျွန်တော်တို့ကစီကံတကြမပြန်ပြီးပြင်လိုက်တဲ့အခါမှာကားကြီးရဲ့ချက်ပြစနစ်ကဥမာဘဲဟိုကိုယ်မာလာညာဟိုကိုယ်မာလာကြော်တက်ခိုင်းတာလားဒီကြော်တက်ဖို့အတွက်ချက်ပြတဲ့ဒီကခုတည်ကျင့်သုံးနေအဲ့ဒါကိုနားလည်မှုတွေလွယ်ပြီးအနောက်ရင်အများကြီးအနောက်ကနေဝင်ပြီးတော့တိုက်လိမ့်ရှင်ဒီလိုစီကံတွေအများကြီးရှိ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီလိုက်နာတဲ့စီကံတွေရှိသလားဆရာ
ကမှတ်ထားတဲ့စီကံတွေမလိုက်နာတဲ့အခါဖြစ်တာလည်းရှိတယ်လို့ဒါပေမဲ့စီကံတွေလိုက်နာနေတော့လည်းပဲလမ်းရဲ့အခြေအနေရာသီတို့ရဲ့အခြေအနေသူတစ်ပြင်းတော့ညွန်လာရောရောလေးရှိနေတဲ့အခြေအနေကရေတင်တာပဲဘိုးရွာရင်ရေတင်တယ်ဒီတင်ရေဝတ်တယ်ရေဝတ်ရင်ကားတွေကဘရိတ်အုပ်နေရင်အဲ့ဒီမှာလဲတယ်အကွေတွေမှာကိုယ့်ရဲ့အင်္ဂါချိုးကိုချိုးနေရကားကိုဘေးကိုဆွဲချတယ်အဲဒီတော့ဟိုကနကမှတ်ရတဲ့ဟာဒီကလည်းပဲလိုက်နာမှုအားနေသေးတယ်အားနေသေးတယ်မော်တော်ဆိုင်ကယ်ကိုဒီတန်းပေါ်မှာစီးပွေမပေးတာကိုမလိုက်နာယူနာမကဘူးမော်တော်ဆိုင်ကယ်ကိုပြောင်းပြန်မောင်းတာတို့လမ်းကိုပြောင်းပြန်မောင်းတော့ညဘက်မှာမီးလင်းအောင်မရှိဘဲမောင်းတာတို့နောက်ကားတွေပတ်ကင်ရက်တဲ့အခါမှာဘုရားဖြစ်သွားတယ်တရားမှုယူဝင်တိုက်တယ်လို့ဆိုကားတွေကိုအမြန်လမ်းပေါ်မှာစီးကမ်းရကျက်နာတဲ့အခါမှာငန်းရဲ့ကွန်ကရစ်လမ်းပေါ်မှာဂျင်မရရဆိုတာဖိတ်ဖို့လို့ရှိအဲ့ဒီမှာမရရဘူးဆိုရင်ဒီနေရာမှာရရမလဲလို့ကြည့်တဲ့အခါကျတော့လေအမြန်လမ်းရဲ့ လမ်းပေးမှကားရက်ဖို့နေရာလဲတကယ်တော့ဖန်ပြီးပေးတာမရှိဘူးနိုင်ငံတကာလမ်းနေမှာဆိုရင်တော့ကားပြည့်ရင်ပြည့်ပြည့်နားပြည့်ရင်ပြည့်ပြည့်ကိုပြန်မလာလို့ဒီမှာခဏတစ်ပြုတ်ရက်ချင်မယ်ပြည့်ပြည့်ဒီမှာနည်းနည်းခွက်လက်ကလေးတွေနဲ့ကားရက်ဖို့နေရာလေးတွေပကြကနာဆိုသလိုထားရပေးလိမ့်ရှိလေအဲ့လိုမရှိတဲ့အခါကျတော့ခုလိုမိုးရွှေချင်းတွေဆိုပူဆိုးတာလမ်းပေးကိုဆင်းတာနဲ့ညထဲမှာရှုပ်နေဆိုရင် slip ဖြစ်ဒီပြတော့ကားရီဟာညာချင်းအဲ့ concrete လမ်းပေါ်မှာအခုဟိုတကဖြစ်သွားတယ်ဒီလိုပဲလမ်းပေါ်မှာကားတစ်စီးတစ်ပိုင်းရက်တယ်သူတွေကဆင်းတဲ့အခါမှာဘေးမှာရေတွေမျက်တိချီတယ်မဆင်းဘူးကားလမ်းပေါ်ဝဲနေဒီလိုချင်းမျိုးရရှိတယ်စီကန်းကိုလိုက်နာဖို့ဆိုရင်ကျွန်တော်တို့ပြေးချင်တယ်အဲ့စီကန်းနဲ့သက်ဆိုင်တဲ့တခြားဒီလက်ခံနေတာပြီးလို့လူတွေလို့ကျွန်တော်ယူဆ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုဒီလိုက်နာတဲ့စီကန်းတွေကိုလိုက်နာနိုင်ပေါ့ဆရာနော်နောက်ထပ်ဘလို့အချက်လက်တွေလုတ်ဆောင်ပေးဖို့လိုမလဲဆရာကြီ
းတကယ်တော့မြန်မာနဲ့မြန်မာမှာဒီအတွက်ဒီအနေနဲ့ကာကွယ်ရေးမှာ international စီမံခံထားတဲ့ကာကွယ်နည်းကတော့ EA ရှိတယ်အင်္ဂလိပ်အခေအ E နဲ့အမတ်တစ်ကတော့ကျွန်တော်တို့ရဲ့ education ပဲ education တရားတော့ပြည်သူတွေကိုဒါပညာပေးရမယ်ဒီမောင်းတဲ့အခါမှာစီကိုရှော့ရမယ်ကမ္ဘာပေါ်မှာဒီလိုသဘောမျိုးပညာပေးတဲ့နည်းတွေလည်းထင်ထုံးမှုတော့တယ်ဒီနေ့ကတော့ enforcement မှုဒီ highway ပေါ်မှာရှိနေတဲ့အမြန်လမ်းပေါ်ရဲ့ဒါကတော့ရက်တပ်ဖွဲ့ရဲ့ဒီရင်းစည်းကမ်းလမ်းစည်းကမ်းတွေနဲ့ပတ်သက်တဲ့အားကိုကျွန်တော်တို့ PP စီစဉ်ရလုပ်ဖို့ကိစ္စတစ်ခုလုပ်ရဲနံပါတ်3ကတော့ engineering quality ဒီ line ရဲ့ road design တွေပြင်သစ်မဲ့နေရာတွေကိုပြင်သစ်တာမျိုးကျွန်တော်တို့ကရှိတယ်။နောက်နံပါတ်4မျိုးသားမျိုးဖြစ်တာကတော့ emergency service တွေရှိရမယ်အမြန်တမ်းပေါ်မှာ emergency service ကအရေးပေါ်အခြေအနေတခုကြုံလာရင်ခေါ်ဆိုပြီးတော့အကူအညီတောင်းလိုက်လို့ရမယ် telephone number လို့ရတယ်နော
်။ဟုတ်ကဲ့ဆရာအဲ့တော့အခုလိုအမြန်တမ်းပေါ်မှာအရေးပေါ်မတော်တဆဖြစ်လာပြီဆိုလို့ရှိရင်အကူအညီတောင်းခံဖို့ဘယ်လိုဆက်သွယ်နိုင်လဲဆရာ
။အမြန်တမ်းပေါ်ကိုတွေ့တာနဲ့တကယ်လေဒီရင်တန်းကုန်နိုင်တဲ့အခုဖြစ်ခဲ့လို့ရှိရင်အခုဆိုရင်ရန်ကုန်မန္တလေးကျန်ကုန်ကနေစတဲ့0မိုင်ကနေပြီးတော့မန္တလေးကိုရောက်တော့366မိုင်ကြားထဲမှာရေးပေါ်တော့ဒူနာဒီယင်ကိုခေါ်ဆိုလို့လည်းရတယ်၊မိသက်ယင်ကိုလည်းခေါ်ဆိုလို့ရတယ်၊ရဲကပွဲလည်းခေါ်ဆိုလို့ရတယ်။ဒီသုံးခုလုံးကအခုတော့တီဆောင်နေတာပေါ့နော်။တီဆောင်နေတာအရင်တော့စက်ကြည့်တော့မဖြစ်သေးဘူး။ဒါပေမဲ့တီဆောင်နေတဲ့အချိန်မှာတော့ရှိတယ်။အခုတော့လည်းဒီတိုင်းဘူးကြောင့်ဖြစ်ပြီးတိကျတဲ့အားရတဲ့လူတွေကိုညီဖို့အတွက်ဆိုရင်ညာပြင်းတော့ရဲကပွဲကအရင်ရောက်နေရှိတယ်။ပြီးရင်ရဲကပွဲရတဲ့ဆင်းတော်၎င်းကိုကလမ်းမှာဒီရောအစီအစဉ်ကြည့်လို့ရောကိုယ့်ရဲ့ကားကိုလည်းအစီအစဉ်ကြည့်လို့ခေါ်ကြည့်ရင်တော့လောလောဆယ် hotline number တွေပဲကျွန်တော်ညံလမ်းပေါ်မှာရှိညံလမ်းပေါ်မှာဒူနာဒီယိုခေါ်ကြည့်ရင်ခဏတုံးလုံး192ဖုန်းနံပါတ်ကိုခေါ်လို့ရ192ဖုန်းနံပါတ်ကအောက်မှာဒူနာဒီယိုအတွက်ရေးဖို့ပြင်ဆင်ပြီးတော့ဒီကရဆေးကိုပို့ပေးတဲ့ ambulance ကစက်မိုင်းတာလောက်ဝန်ကြီးဌာနကနေပြီး ambulance ဆက်တစီးရဲတပ်ဖွဲ့မှာ ambulance ဆက်စီးနဲ့မြန်မာနိုင်ငံချက်ချင်းဒီအစီအစဉ် ambulance 4စီးရှိတယ်အလုံးစုံ ambulance 25စီးတိဒီအမြန်လမ်းပေါ်မှာရှိနေတာပေါ့နော်ဒါပေမဲ့အများအပြားဒီဖုန်းနံပါတ်တွေကိုခေါ်ဆိုဖို့အတွက်ဒီလိုတူတူကမသိသေးဘူးနောက်ရင်းနဲ့ပတ်သက်တဲ့အန္တရာယ်တစ်ခုခုရင်ကျက်တာဆက်ပြက်တာဒါမှမဟုတ်လည်းတစ်ခုခုကြောင့်ဖြစ်ရင်လည်းမိသက်ဌာနကလည်းလာတယ်မိသက်ဌာနရဲ့အမြန်လမ်းပေါ်မှာခေါ်လို့ရတဲ့နံပါတ်က191နောက်တနေ့ရေဘော်ကိစ္စတွေအားလုံးဂျားရီကနေပြီးတော့ call center ဖြစ်လုပ်ပေးတဲ့180ဒီနံပါတ်၃မျိုးကခေါ်လို့ရပါတော့ခေါ်ဆိုတာနဲ့ကျွန်တော်ရဲ့ဒီလူနာဒီယင်နေရောဘာတွေရောပြန်ပြူတတ်မှုကမိုင်၄၀ကျော်မှာစကန်တစ်ခုကြီးရှိတဲ့အတွက်ကြောင့်၃မိနစ်မှမိနစ်20အတွင်းလူနာဒီယင်နဲ့ရဲတပ်ဖွဲ့ရဲ့အကူအညီဖြစ်ပြနိုင်တဲ့အခြေအနေမှာရှိတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီအမြန်လမ်းပေါ်မှာမတော်တဆဖြစ်ပြီးတော့တိဆုံးမှုနဲ့ပတ်သက်ပြီးကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
။ညာအဖြစ်တော့ဒီလူတို့ကမြန်လမ်းရဲ့အင်ဂျင်နီယာဒီဇိုင်းကိုအကျင့်တင်တယ်။တကယ်တော့လည်းသုတေသနတွေလုပ်ကြည့်တဲ့အခါမှာဒီ engineer design ရောက်ဖြစ်တဲ့နေရာတွေရှိနေတာတော့မမှန်ဘူးကိုမှန်ပါတယ်။သို့တော်လည်းပဲရင်မောင်းနေရဲ့ပြုမှုပုံကြောင့်ရဲ့ဒီရာသီဥတုအခြေအနေကြောင့်ရဲ့နောက်များပြည့်ဖြစ်တဲ့ကရှိတာကဘေးကရွရွာလူတို့ရဲ့အမြန်လမ်းဥပဒေကိုလိုက်နာမှုအနေနဲ့တန်ကြေတွေပြတ်မောင်းတာတို့သူတပြင်းတော့ညအခြေအနေမှာဆိုရင်အမြန်လမ်းကမီးအလင်းရောင်အားလည်းအရနေတော့ဒါတွေကပြုပြင်ရဦးမယ်ဟာကြီးဖြစ်တာပေါ့။အလုံးချုပ်ပြောရင်တော့ရန်ကုန်မန္တလေးအမြန်လမ်းမှာရန်နေကြီးရှင်ကြီးတို့အလုံးဝသိပညာရှိပြီးစဉ်စဉ်ချင်းချင်းနဲ့ဥပဒေကိုလိုက်နာရင်တော့ကိုယ်အဆင်ပြေမယ်လို့ယူဆ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ဦးဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ပြီးခုတခါတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနှားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံရဲ့ပထမဦးဆုံးသောစီးပွားရေးဇုံအကြောင်းကိုဥအောင်ခင်ကရေးသားတင်ပြထားပါတယ်။
ပင်းစိန်ဦးဆောင်တဲ့ရသားတပိုင်းအစိုးရလက်ထက်ကကြောက်ဖြူတီလဝါနဲ့ဒဝဲမှာအထူးစီးပွားရေးဇုံတွေဆောက်ဖို့စီစဉ်ပါတယ်။အထူးဇုံတည်ဆောက်ဖို့စီအစိုးရခေတ်ကစေခုခဲ့တာကိုအကောင့်ထဲပေါ်တာပါပဲ။ ဒီအထက်မှာတီလဝါအထူးစီးပွားရေးဇုံတစ်ခုသာတက်ဝင်လှုပ်ရှားနေတာတွေ့ရပါတယ်တီလဝါဇုံကိုအရင်ဆုံးတရုတ်ကမျက်စိကျပါတယ်2004ကတန်ရင်ကြောက်တန်းဆက်မှုဇုံတည်ထောင်ဖို့တရုတ်ကစိတ်ကူးခဲ့ပေမဲ့စီးပွားရေးအရာပိုပြီးမျိုးမျိုးမြင့်မြင့်ရနိုင်မဲ့ကြောက်ဖြူကိုအကောင်အထည်ဖော်ဖို့ဦးစားပေးခဲ့ပါတယ်ဒါကြောင့်တရုတ်နေရာဂျပန်ဝင်လာပြီးတန်ရင်ကြောက်တန်းဆက်မှုဇုံနေရာမှာတီလဝါအထူးစီးပွားရေးဇုံတည်ဆောက်ဖို့2017မှာမြန်မာအစိုးရနဲ့သဘောတူလိုက်ပါတယ်2013မှာတည်ဆောက်တဲ့တီလဝါဇုံကို2015မှာစတင်အသုံးပြုနိုင်တာမို့ပထမဆုံးသောအထူးစီးပွားရေးဇုံဖြစ်လာပါတယ်ကြောက်ဖြူယူနန်တန်းငွေပိုက်လိုင်းကို2013မှာဆောက်လုပ်ပြီးစီးပြီးမကြာမီရင်းနံပိုက်လိုင်းဆောက်လုပ်နိုင်တာမို့တရုတ်ရဲ့ပိုက်လိုင်းစီမံကိန်းအောင်မြင်သွားပါတယ်တင်ရဇတ်တထည့်ယူမှုမှာခြေတွက်နေတဲ့တရုတ်ဟာအထူးစီးပွားရေးဇုံတည်ဆောက်ရမှာဂျပန်ကမမီပဲဖြစ်နေပါတယ်
။တဝဲအထူးစီးပွားရေးဆောင်စီမံကိန်းမှာလဲထိုင်းနဲ့လက်တွဲအကောင်အထည်ဖော်ဖို့ဂျပန်ကသဘောတူထားပုံရပါတယ်။လွန်ခဲ့တဲ့နှစ်ကဒေါ်လာတန်း 1,500 လောက်အထိဂျပန်ကယင်းနှိမ့်နှံခဲ့ပါတယ်။အဲ့ဒီတည်းက3ပုံ2ပုံဟာစင်ကာပူကတဆင့်မြှုပ်နှံတာဖြစ်ပါတယ်။ကုန်ထုတ်လုပ်ငန်းနဲ့ဝန်ဆောင်လုပ်ငန်းကိုဂျပန်ကုမ္ပဏီတွေပိုပြီးစိတ်ဝင်စားကြပါတယ်။တရုတ်စင်ကာပူနဲ့နယ်သာလန်ပြီးရင်ဂျပန်ရဲ့ယင်းနှိမ့်နှံမှုဟာစတုထအများဆုံးဖြစ်တယ်လို့မေလ29ရက်နေ့ထုတ် Japan Times မှာဖော်ပြထားပါတယ်ဂျပန်ရဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA မြန်မာအစိုးရနဲ့ပုဂ္ဂလိကမြန်မာဂျပန်အစုအဖွဲ့တွေပူးပေါင်းပြီးတီလဝါအထူးစီးပွားရေးဇုံကိုအကောင့်ထည့်ဖော်နေတာဖြစ်ပါတယ်တီလဝါရဲ့အခြေအနေကို IGC နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးစင်တာကမတ်လကအစည်းအဝေးခန်းစာထုတ်ပြန်ထားပါတယ်
မြန်မာပြည်ရဲ့ပထမဆုံးအထူးစီးပွားရေးဇုံကိုဘယ်အတိုင်းအတာအထိအကောင့်ထည့်ဖော်နိုင်တယ်လဲဆိုတာကို IGC International Group Center ကလေ့လာစမ်းသပ်ထားတာဖြစ်ပါတယ်။ကုန်ပြန်ပြူးမှုအလုပ်သမားနဲ့လုပ်ငန်းအခြေအနေဆိုင်ရာအစိုးရခန်းစာတွေမှာအခြေခံပြီးရေးထားတာလို့ဆိုပါတယ်။လွန်ခဲ့တဲ့ February 1ရက်နေ့အထိတီလဝါမှာလုပ်ငန်းပေါင်း38ခုရှိနေပြီးအလုပ်အကိုင်9000ကျော်ဖန်တီးပေးနိုင်တယ်လို့ဆိုပါတယ်။အထူးစီးပွားရေးဇုံမှာအခွန်ကင်းလို့ခွင့်ဇုံနဲ့လုပ်ငန်းမြင့်တင်ရေးဇုံဆိုပြီးနှစ်ပိုင်းခွဲထားပါသေးတယ်။အခွန်ကင်းလို့ခွင့်ဇုံရဲ့ထုတ်လုပ်မှုကွန်ဆက်ရာဂိုင်းနှုန်းကိုနိုင်ငံခြားကတင်ပို့ပါသေးတယ်။ဒါကြောင့်ဒီဇုံမှာအထည်ချုပ်လုပ်ငန်းနဲ့အကြီးစားရက်စက်ပစ္စည်းထုတ်လုပ်မှုကိုအဓိကထားပါသေးတယ်။လုပ်ငန်းမြင့်တင်ရေးဇုံကတော့ပြည်တွင်းဈေးကွက်အတွက်ဖြစ်ပါသေးတယ်။
ဒါကြောင့်ပို့ကုန်ထုတ်လုပ်တဲ့အခွန်ကင်းလွတ်ဇုံမှာအလုပ်သမားဥယျာဉ်၅ဆပိုများနေပါတယ်အထူးစီးပွားရေးဇုံကနိုင်ငံခြားကုမ္ပဏီတွေရဲ့အတတ်ပညာပြည်တွင်းကုမ္ပဏီတွေစီကိုပြန့်နှံ့သွားတာဟာအကျိုးအမြတ်လို့ဆိုရပါမယ်နိုင်ငံခြားကုမ္ပဏီတွေမှာလုပ်တဲ့မြန်မာတွေလုပ်ငန်းကျွမ်းကျင်လာကြပြီးအခြားအလုပ်တွေကိုပြောင်းရွှေ့လုပ်ကင်တဲ့အခါကျွမ်းကျင်မှုနဲ့အတတ်ပညာပြန့်နှံ့သွားပါတယ်ဒါဟာအထူးစီးပွားရေးဇုံရဲ့အကျိုးကျေးဇူးတစ်ခုဖြစ်ပါတယ်လူစွမ်းအားစီမံခန့်ခွဲမှုဗန္ဓာယီနဲ့စည်ရင်းအင်းစတာတွေမှာခင့်မိပြီးကျွမ်းကျင်လာကြပါတယ်ပြည်တွင်းလုပ်ငန်းတွေကပေးပို့တဲ့ကုန်ညမ်းတွေကိုအထူးဆုံးမှာကုန်ကြောအဖြစ်ပြောင်းလဲနိုင်တာဟာတိုင်းပြည်စီးပွားရေးကိုမြင့်တင်ရာရောက်ပါတယ်ပြည်တွင်းကုန်ညမ်းနဲ့ဝန်ဆောင်မှုကိုအထူးစီးပွားရေးဇုံမှာသုံးနိုင်ဖို့လိုအပ်ပါတယ
်ဒါပေမဲ့တီလဝါမှာတော့ဒီလိုလုပ်နိုင်တဲ့အင်အားနေပါနေပါသေးအခုကင်းလို့ဇုံမှာပြည်တွင်းကုန်ကျန်းသုံးတဲ့ဇယိတ်စကားဟာ10ရာခိုင်နှုန်းအောက်မှာသာရှိနေပြီးလုံငန်းမြင့်တင်ရေးဇုံမှာတော့20ရာခိုင်နှုန်းအောက်မှာရှိတယ်လို့သိရပါတယ်။အစားအသောက်လုံငန်းမှာသာပြည်တွင်းကုန်ကျန်း50ရာခိုင်နှုန်းအသုံးပြုပါတယ်။လုံသမားအများစုဟာတီလဝါအနီးတစ်ဝိုက်မှာငားရနေထိုင်တဲ့အတွက်တွားရလာရအဆင်ပြေပါတယ်။ဒါပေမဲ့မန်နေဂျာတွေကတော့အနေဝေးတဲ့အတွက်တစ်နေ့နှစ်နာရီကျော်အလုပ်သွားဖို့အချိန်ပေးနေရပါတယ်။တီလဝါအထူးစီးပွားရေးဇုံအတွင်းနေထိုင်လုပ်ကိုင်နိုင်ရေးနဲ့အဆင်ပြေချောမွေ့စေရေးအတွက်ဝန်ဆောင်လုပ်ငန်းတွေမရှိသေးတာကိုအားနည်းချက်တစ်ခုအဖြစ်ပေါ်ပြထားပါတယ်။ရန်ကုန်နဲ့နီးတာကိုအကြောင်းပြုပြီးအင်ယာစီမံကိန်းမလုပ်တာဖြစ်ပုံရပါတယ်။အထူးစီးပွားရေးဇုံအောင်မြင်နေတဲ့တရုတ်၊ထိုင်ဝမ်၊တောင်ကိုရီးယားမှာပြည်တွင်းဈေးကွက်နဲ့ချိတ်ဆက်ပြီးအထူးဇုံပြင်ပမှာအလုပ်အကိုင်ဖန်တီးပေးနိုင်တာတွေတွေ့ရပါတယ်။ဒါပေမဲ့တီလဝါကတော့ဒီအဆင့်ကိုရောက်ဖို့အများကြီးလိုပါသေးတယ်ခင်ဗျာ
ဒီက
ူအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာပါ။အခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါတော့မယ်ခင်ဗျာ။တိုင်းရင်းခြေဆိုင် Fever Wine တို့သားတွေကစူးစီးတင်ပြထားတာပါ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်မျိုးချစ်ပါတီ APP ကိုဖျက်သိမ်းပြီးရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့ပူးပေါင်းလိုက်ပြီးဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မိုင်းရင်ဒေသဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြောက်ပိုင်းမဟာမိတ်ပူးပေါင်းတပ်ဖွဲ့တွေအကြမ်းတိုက်ပွဲတွေကြောင့်ရွာသားတွေရာနဲ့ချီပြီးစစ်ဘေးတန်းရှောင်နေကြရတယ်ဆိုတာနဲ့ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ဒုအတွင်းရေးမှူးဖြစ်တဲ့ဆိုင်းလိန်နဲ့တွေ့ဆုံမေးမြန်းချက်တွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာရခိုင်မျိုးချစ်ပါတီ APP ကိုဖျက်သိမ်းပြီးရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့ပူးပေါင်းလိုက်ပြီးဖြစ်ပါတယ်အောက်တိုဘာလ23ရက်နေ့ကအခုလိုပူးပေါင်းလိုက်တဲ့အကြောင်းကိုနှစ်ဖက်ခေါင်းဆောင်တွေလက်မှတ်ရေးထိုးပြီးတရားဝင်ကြေညာချက်ထုတ်ပြန်လိုက်ပါတယ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီကခေါင်းဆောင်တွေရဲ့ဖြတ်သန်းလာမှုတမိုင်းကိုလေးစားတဲ့အတွက်ကြိုတင်သတ်မှတ်ချက်တစုံတရာမရှိဘဲရခိုင်ဒီမိုကရေစီအဖွဲ့ချုပ်အလံအောက်ကိုခေါ်လုံမှုလက်တွဲပူးပေါင်းသွားဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဆွေးနွေးပွဲကိုရခိုင်မျိုးချစ်ပါတီကဥက္ကဋ္ဌအတွင်းရင်းမှုအပါအဝင်၅ဦးနဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဘက်က၄ဦးတက်ရောက်ခဲ့ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းနမ်ရူမြို့နယ်မိုင်းရင်ဒေသဘက်မှာတောင်ပိုင်းရှမ်းပြည်သက်မတော် RCSS နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင် TNL တမ်းမလောင်သက်ဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်သက်မတော် SSBB ပူးပေါင်းသက်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေပါတယ်။အောက်တိုဘာလ23ရက်နေ့နဲ့24ရက်နေ့တွေမှာနှစ်ရက်ဆက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့တောင်ပိုင်းရှမ်းပြည်သက်မတော်ပြောခွင့်ရဘူမူကြီးဆိုင်ဦးကပြောပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲကြောင့်မိုင်းရင်ကျွာအုပ်စု6ရွာကဒေသခံရွာသား4ရွာခန့်နမ်ရူမြို့ထဲကိုစစ်ဘေးသိမ်းရှောင်နေရတယ်လို့နမ်ရူမြို့စစ်ရှောင်ကူညီပေးရေးတာဝန်ခံတွေကပြောပါတယ်။RCS တပ်ဖွဲ့နဲ့ TNL တမ်းမလောင်တပ်ဖွဲ့ SSPP မြောက်ပိုင်းရှမ်းပြည်တပ်မတော်ပူးပေါင်းတပ်ဖွဲ့တို့ကြားပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့ကလည်းနမ်ရူမြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ
်။ကရင်လက်နက်ကိုင်အဖွဲ့စည်းများအလုံးပြန်လည်ပေါင်းစည်းနိုင်ရေးအတွက်ကရင်ပါတီဖြစ်တဲ့ KNDP ပါတီကသဘောထားထုတ်ပြန်ပြီးတောင်းဆိုလိုက်ပါတယ်။ကရင်ပြည်သူတွေတောင်းဆိုချက်အရကရင်ပါတီပေါင်းစည်းနိုင်ပြီးဖြစ်တယ်လို့ကရင်လက်နက်ကိုင်အဖွဲ့စည်းကလည်းပေါင်းစည်းတာပြန်လို့ခြင်းတဲ့အတွက်အခုလိုတောင်းဆိုလိုက်တာဖြစ်တယ်လို့ KNDP ပါတီဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ်။အဲ့ဒီတောင်းဆိုချက်ကိုအခုလ20ရက်နေ့မှာသဘောထားထုတ်ပြန်လိုက်တာဖြစ်ပြီးကရင်လက်နက်ကိုင်ပေါင်းစည်းရေးအပြင်အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ထိပ်သီးခေါင်းဆောင်တွေကျင်းပမဲ့ငြိမ်းချမ်းရေးညီလာခံမှာလည်းသဘောထားကြီးစွာဆွေးနွေးစီလိုကြောင်းလဲတိုက်တွန်းထားပါတယ်။
မုံပြင်းနဲ့ကြံ့မျိုးမျိုးနဲ့ရှေးဟောင်းရင်ကျင်းမှုနဲ့တဘာဝပတ်ဝန်းကျင်ထိသေးလေးလာဆန်းစစ်ခြင်းသူတည်နာစာရန်ကိုအခုနှစ်မကုန်မီကြံ့မျိုးမျိုးနဲ့မှာစာရန်ဖတ်ကြားနိုင်ဖို့အပိဓာဆောင်ရွက်သွားမယ်လို့မုံပြင်းနဲ့လှုပ်တော်ဥက္ကဋ္ဌတော်တင်ဤကပြောပါတယ်စာရန်ဖတ်ဖို့မော်လမြိုင်တပ်ကူကပေါမခတွေစောက်တာတွေသူတို့ဆိုင်ရာပါရာရလိုက်ဆောင်ရွက်ပြီးနိုဝင်ဘာလသို့မဟုတ်ဒီဇင်ဘာလဇာမှာဖတ်ကြားနိုင်အောင်ဆောင်ရွက်တော်မှာဖြစ်တယ်လို့သူတည်နာစာအုပ်ထုတ်ဖို့အထီးကိုဆောင်ရွက်တော်မယ်လို့သူကပြောပါတယ်ကြံ့မျိုးမျိုးနဲ့ရှိရေဘူးစန်းသွင်းများပါဝင်သမိုင်းဝင်ကြက်မျိုးဖျားကြီးကြောက်ဆောင်နဲ့ထုံကြောက်ကူတွေကိုလေ့လာပြီးစိုက်ပျိုးရေးနဲ့မြေကြီးတွေကိုလည်းသက်ခွဲလေ့လာခဲ့ပါတယ်။အဆိုပါသူတည်နာစာရန်ကိုလွန်ခဲ့တဲ့၈လကစတင်လေ့လာခဲ့ပြီးမုံမီနယ်လှုပ်တော်နဲ့မော်လမြိုင်တပ်ကူတို့ကသူတည်စီပညာရှင်တို့ပူးပေါင်းပြီးတော့လှုပ်တော်ဘတ်ဂျက်နဲ့ဆောင်ရွက်ထားတယ်လို့လှုပ်တော်ကိုယ်စားလှယ်တွေကပြောပါတယ်။
ချင်းလူမျိုးတွေရဲ့အထင်ကရပွဲတော်ကြီးတစ်ခုဖြစ်တဲ့ချင်းရောရာခွာတိုပွဲတော်ကြီးကိုတိတိမ်မျိုးကမ်းဟောက်ခမ်းမန်မှာအခုလ23ရက်နေ့ကနေ24ရက်နေ့အထိစီကားတိုက်မြိုက်စွာကျင်းပကြပါရယ်။နှစ်ရက်တာကျင်းပတဲ့ခွာတိုပွဲတော်ကြီးမှာရှေ့ရခင်ကချင်းပိုးပွားများအစဉ်လာအရာပြအုံတဲ့ဆောင်ချင်းမိထွန်းချင်းတွေလှုပ်ဆောင်ခဲ့ကြသလိုရွရဝတ်စုံအကရင်နဲ့ဖျော်ဖြေတင်ဆက်ခြင်းခေပေါ်တေဂီတာနဲ့ဖျော်ဖြေခြင်းရွရဝတ်စားစီရင်မှုများပြတ်တာချင်းရွရသုံးဆောင်များပြတ်တာချင်းနဲ့မော်ဒယ်ရှိုးပြိုင်ပွဲများကျင်းပပြုလုပ်ခဲ့ပါတယ်။ချင်းသမိုင်းသူတေတနာပညာရှင်တွေရဲ့ပြောဆိုချက်အရခွာတိုပွဲတော်ကို AD 1400ပတ်ဝန်းကျင်မှာစတင်ကျင်းပခဲ့ကြပြီးနှစ်ပေါင်း600ကျော်ရှိပြီဖြစ်တယ်လို့သိရပါတယ်။
ခွာတို့ဘဲတော်ကိုရိုးရနေတဲ့ကူပွဲသို့မဟုတ်ကောက်ရိတ်သိမ့်ပွဲသို့မဟုတ်မကောင်းဆိုးဝါးနေထုတ်ပြီးကံကောင်းခြင်းနဲ့မင်္ဂလာရှိမှုအားကြိုဆိုခြင်းပွဲတော်လို့လည်းအနှက်အတိတ်ပဲဖွင့်ဆိုကြပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD ကြားကောင်းပါတီဟာပါတီတည်ထောင်ခြင်းနှစ်30အထိမ့်မှတ်ဖြစ်တောင်ကြီးမြို့ရှမ်းစာပေရင်ကျေးမှုအသင်းယုံမှာအောက်တိုဘာလ25ရက်နေ့နဲ့26ရက်နေ့မှာကျင်းပခဲ့ပါတယ်။နှစ်30ကာလအတွင်း SNLD ကလူထုအတွက်ဘာတွေလုပ်ခဲ့ပါသလဲ။ရှေ့ဆက်ကောဘာတွေလှုပ်ဆောင်သွားအောင်မှာလဲဆိုတာပါတီရဲ့ထုတွင်းရင်မှုလဲဖြစ်ပြောရေးဆိုခွင့်ရှိသူလဲဖြစ်တဲ့ဆိုင်းလိတ်ကိုနမ်ဟ ோம் ကနေဆက်သွဲမင်းမြန်ရမှာအခုလို့စပြောပါတယ်
2008ပေါ်ကြီးပုံဟာကျွန်တော်တို့ပါတီရဲ့မူဝါဒလမ်းစဉ်နဲ့မကိုက်ညီတဲ့အခါကျကျွန်တော်တို့အဲ့ဒါကိုဆန့်ကျင်ကြောက်ကြတယ်နောက်ထပ်2004ခုနှစ်မှာဆက်ခေါ်တဲ့မြို့သားညီလာခံကိုကျွန်တော်မတက်တဲ့အခါကျတော့2005မှာကျွန်တော်တို့ခေါင်းဆောင်တွေရိုးပုံမှန်မျိုးတက်ပြီးတော့ဖန်စီခေါ်ဆောင်တယ်အဲ့ဒီချိန်မှာအပြင်မှာရှိနေတဲ့ကျွန်တော်တို့ပါတီဝင်တွေနောက်ဆွတ်တော်ကိုယ်စားလှယ်တွေအဲ့ဒါတွေကိုပြားမျိုးမျိုးပေးရယ်ပါတီနဲ့နှုတ်ဆက်ဖိုင်နဲ့ပါတီဆိုင်ဘုတ်တွေကိုစိတ်ချခိုင်းတယ
်ဟုတ်ကဲ့ဒီအခက်ခဲတွေကြားတဲ့ကနှစ်ပေါင်း30အတွင်းမှာလူထုအတွက်ပါတွေလှုပ်ပေးနိုင်ခဲ့ပါသလဲရှင်
ပထမတစ်ချက်ကတော့ပေါက်ကော40ကုန်ပြင်းလုံးစာချုပ်ကတိကဝတ်အတိုင်းကိုတိုင်းသားတွေရဲ့ကိုယ်ပိုင်ကြံထမ်းခွင့်နဲ့ကိုယ်ကျင်းမာကိုဖန်တီးခွင့်ကိုမရရအောင်ကျွန်တော်တိုက်တွန်းဝင်မယ်2008အခြေခံဥပဒေဟာအဲ့ဒီတိုင်းသားတွေရဲ့အခွင့်အရေးတွေကိုပြိုင်ပြင်တားဆီးတဲ့အတွက်ကြောင့်ကျွန်တော်2008ကိုလက်မခံဘူးတနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတန်းတူညီညွတ်မှုနောက်အမျိုးသားတန်းတူညီညွတ်မှုနဲ့ကိုယ်ပိုင်ကြံထမ်းခွင့်လွတ်လပ်ခွင့်ပြုစာတွေကိုကျွန်တော်ဒီနေ့ထိမရသေးဘူးဆိုတာကျွန်တော်ပါတီတူရှိခြင်းကသက်တည်တစ်ခုဖြစ်ပါတယ်ဒါဟာကျွန်တော်တို့တန်းပြီးတိုင်းတာအကုန်လုံးအတွက်ကိုရဲရဲဝံ့ဝံ့ရက်တည်ခဲ့တဲ့သက်တေတာတကားတစ်ခုလို့ကျွန်တော်ညီမောင်ထုတ်ပြလို့ရပါတယ်
။ဒီနှစ်ပေါင်း30လုံးလုံးမှာရှိတဲ့အတာချက်တွေက
အသာချက်ကရှမ်းအမျိုးသားရှမ်းတိုင်းသားတစ်ခုတည်းကိုရဲပါတီခိုင်ချက်တစ်ခုကနေအခုရှမ်းပြည်တိုင်းသားအားလုံးကိုပူဇော်ပြုတဲ့နိုင်ငံရေးခိုင်ချက်တစ်ခုကိုကျွန်တော်ပြောင်းလဲလိုက်နိုင်တယ်။ SNLD ဆိုတာရှမ်းတိုင်းသားတစ်ခုတည်းအတွက်ကိုညီမှန်းပြီးလုပ်ဆောင်နေတာမဟုတ်ဘူး။ရှမ်းပြည်တိုင်းသားအကုန်လုံးရဲ့ပြည်ပပြတ်ထန်းခွင့်တွေရရှိဖို့အတွက်ရန်ညီညာခွင့်တွေရဖို့အတွက်တိုက်တွန်းဝင်နေတဲ့ပါတီတစ်ခုဖြစ်ပါတယ်။
ရှမ်းပြည်တန်းပေါင်းစည်းရေးအတွက်သွားနေတယ်ဆိုတော့လက်ရှိဖြစ်နေတဲ့မြောက်ပိုင်းလက်နက်ကင်ပြဿနာကိုရောဘယ်လိုဝိုင်းဝန်းကင်တွယ်တွားဖို့ရှိပါသလဲရှင
်။နိုင်ငံပြဿနာကိုနိုင်ငံကြီးကပြင်းထန်နိုင်တဲ့အနေအထားရောက်သွားပြီဆိုလို့ရှိရင်ဒီလက်နက်ကင်ပြည်ပခါကလည်းအလိုလိုမျိုးခုံရင်းသွားမှာဖြစ်တယ်လို့ကျွန်တော်ယုံကြည်တယ်။ကျွန်တော်မဖြစ်မနေဆက်လုပ်မှာပြည်ထောင်စုရေးစစ်မှန်တဲ့ဆက်ဆက်ပြည်ထောင်စုပေါ်ပေါက်ပြီးတော့တိုင်းနာတိုင်းအမျိုးသားတိုင်းကတန်းတူညီညွတ်တဲ့စင်ကြီးတွေနေရမှချင်းနိုင်ငံရဲ့စော်ကြီးပုံခြေခံဥပဒေအားတိုင်းနာပြည်သူလူထုတွေရဲ့လုံးရဲ့ဆန္ဒနဲ့စက်ညီတဲ့နေသားမျိုးရောက်တဲ့အချိန်ကိုကျွန်တော်မဆုံးမနစ်ဆက်ပြီးပြပန်းသွားမယ
်ဆက်ပြီးတော့ရခိုင်ပြည်နယ်ကြောက်ဖြူခိုင်အမ်းမြို့နယ်တပြူချိုင်ကျွန်းပြပင်လဟာချောင်းနဲ့အနီးတဝိုက်မှာတန်းနဲ့ချီတဲ့ဂုံးကောင်တွေတည်ဆုံနေတာကို Facebook လူမှုကွန်ရက်မှာတင်ခဲ့တဲ့အမ်းမြွနဲ့ပိုက်လိုင်းစောင့်ကြည့်ရေလှူရှာမှုအဖွဲ့ဥက္ကဋ္ဌကိုမျိုးလွင်ကိုအာနာပိုင်တွေဘက်ကဆက်သွယ်ရေးဥပဒေပုံမှန်68ကကြီးနဲ့အမ်းမြွမှရေစခန်းမှအမှုဖွင့်ထားပါတယ်ဒီအကြောင်းကိုတော့မောင်အေးကနေစူးစီးထားပြီးနိုင်ခွင့်အိမ်ကနေတင်ဆက်ပေးထားပါတယ
်ကန်းနဲ့ချီတဲ့ဂုံးတွေတိတ်ဆုံနေတာကို Facebook လူမှုကွန်ရက်မှာတင်ခဲ့လို့အမှုဖွင့်ခံရတာနဲ့ပတ်သက်ပြီးကိုမျိုးလွင်ကအခုလိုပြောပါတယ်
ဒါကြတဲ့တော့အမ်းမြန်မာစံမှုကတော့လည်းဆက်နေတော့တော့ဒီရတိမှာပေါ်ကြတဲ့အတော့ဒီလိုမျိုးနေအောင်ဆောင်မှုပြောတာရောခုံးကြိုက်ကြတယ်ပဲပြောခဲ့ရမယ်နော်ခုံးကြိုက်ကြတယ်ပဲကျွန်တော်တို့ဆန်လို့ရတာပေါ့
ခုမျိုးလွင်ဟာသူ့ရဲ့ Facebook စာမျက်နှာမှာစက်တင်ဘာလ22ရက်နေ့ကတိမ်ပေါင်းများစွာတော့ဂုံးတွေတိတ်ဆုံနေတဲ့ဓာတ်ပုံနဲ့မတိကျွန်းတဝိုက်ကစတင်ခဲ့တဲ့ရေအမဲရောင်ညဉ့်ညမ်းရေထုတွေမူလရေအရည်တွေကိုကြက်စွန်းစီပါတယ်ဂုံးကောက်နေတဲ့ရေလုတ်သားတွေအရည်ပြားနာများဖြစ်ပေါ်စေတယ်ဆိုပြီးရေးထားခဲ့တာပါဒီလိုရေးလာခဲ့တဲ့အတွက်အမ်းမြွ့နဲ့သူအုပ်ချုပ်ရေးမှူးကကိုမျိုးလွင်ကိုဆက်တူရေးဥပဒေပုံမှန်68ကနဲ့အမ်းမြွ့မှရဲစခန်းမှာအောက်တိုဘာလဆန်းမှာတန်ချက်ဖွင့်ထားတာဖြစ်ပါတယ်။ကိုမျိုးလွင်ကတော့ဥပဒေကြောင်းရာရဆက်လက်ဖြေရှင်းသွားမှာဖြစ်တယ်လို့လည်းအခုလိုဆက်ပြောပါတယ်။
ဒီတော့တိုင်းချင်းပေါ်တာနဲ့အမှတော့ဆောင်ရည်လက်ဆွေဘုံမျိုးလက်ရှိအောင်လုပ်ပါလေကျွန်တော်ကတော့တက်မဲ့ဥပဒေနဲ့ကြောင့်တော့ကျွန်တော်ကပြန်လို့စေတားပြီးတော့ဆင်းရဲကုန်ကြတယ
်ခရိုင်တာဝန်ရှိသူတွေနဲ့သူဂုံးတွေတည်ဆုံတဲ့နေရာကိုကိုယ်တိုင်တွားရောက်ခဲ့တဲ့ကြောက်ဖူမြုပ်ကန်ဆရာထွန်းလွင်ကတရားစွဲဆိုတာဟာအပြင်းမမဟုတ်ဘူးလို့အခုလိုပြောပါတယ
်ကိုယ်ဒေတာအတွင်းမှာဖြစ်နေတဲ့ဟာဒီလိုဒီမှုကလည်းကိုတင်ပြီးပြောရဆိုတာကျွန်တော်ရုပ်ရှိလို့လုပ်ပါတယ်အော်ဒါကိုဒီကြမ်းချလာတဲ့ဆိုတော့ကိုထိတ်တာဒီကိအကျိုးရမယ်လေမဟုတ်ဒီအရေးကြောက်ကြမှာပေါ့ကိုယ်ကလည်းဆိုတော့မှားနေပြီဘုံဒီလေးဆိုတဲ့ဟာလည်းဒီလိုကလက်ခံထားပြီး
ဆိုတော့ဒီရှင်ဘုံလုံးဘုံပြည်ရဲ့ဆိုတော့အဲ့ဟာလေးလောက်နဲ့ပြောလို့မဖြစ်ဘူး။ဒီတော့ဒီကစားစီရှိပြီးတော့ပြောတင်တယ်ဘူး
။ကြောက်ပြုခရငါလုံငန်းဥစည်းဌာနပါဝင်တာဝန်ရှိသူတွေဂုံတည်ဆုံးမှုဟာရေထူးညံ့ညံ့မှုကြောင့်မဟုတ်ပဲမိုးရေများပြီးရေချိုဝင်ရောက်လာတာကြောင့်တည်ဆုံးနိုင်တယ်လို့အပူများပြီးတည်ဆုံးတာလည်းဖြစ်နိုင်ပြီးသက်တမ်းကုန်ပြီးတည်ဆုံးတာလည်းဖြစ်နိုင်တယ်လို့ကြောက်ပြုမြို့နယ်အုပ်ချုပ်ရေးမှူးဦးရဲမြတ်သိန်းကစက်တင်ဘာလကုန်မှာပြောဆိုထားပါတယ်။လွန်ခဲ့တဲ့ဩဂုတ်လစောပိုင်းကလည်းကြောက်ပြုမြို့နယ်တန်တန်မြစ်မှာရေအောင်ပြောင်းလဲမှုဖြစ်ပေါ်ပြီးနောက်အမ်းမြေပုံစတဲ့မြို့နယ်တွေကမြစ်ချောင်းတွေကိုလည်းကျင်ပြခဲ့တဲ့အတွက်ဒေသခံတွေစိုးရိမ်နေကြပေမဲ့အစိုးရဘက်ကတော့အခုချိန်ထိပြည်သူတွေကိုရှင်းလင်းတာမျိုးမရှိသေးပါဘူး။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်မျိုးချစ်ပါတီ APP ကိုဖျက်သိမ်းပြီးရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့ပူးပေါင်းလိုက်ပြီးဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ့်တူမြို့နယ်မိုင်းရင်ဒေတာဖက်မှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNLA SSPP မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေမှုကြောင့်ရွာသားတွေရာနဲ့ချီစစ်ပီးတင်းချောင်နေကြရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းချီဆိုင်ဖီဘာဝိုင်းတော်သားတွေတင်ဆက်တဲ့တရင်သတင်းလွှာပဲဖြစ်ပါတယ်ခင်ဗျာ။
ပါရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်း season လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။တော်ရရှင်နေ VOA ကိုစာရေးသားကြပါအောင်ခင်ဗျာ။မနေ့ပြန်မနေ့ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီနေ့9နာရီအထိလိုင်းနိုမီတာ24 40 48တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့ကြာနေသေးတဲ့အချိန်တော့တွင်မှာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ဗျာ
။အမေရိကန်ပြည်တော်စုကထင်ရှားတဲ့ဒီမိုကရက်ပါတီဝင်တချို့ပါဝင်နေရာတော်တော်များကိုပေးပို့တဲ့ဘုံလိုတန်ရရှိတဲ့ထုတ်တွေကိုအာဏာပိုင်တွေထပ်မံသိမ်းဆည်းရမိနေချိန်မှာပဲသမ္မတဒေါ်နယ်ထရန့်ကတော့နိုင်ငံရေးအခြေအနေတွေပေါ်မကျေမနပ်ဒေါသထွက်နေတာသတင်းမီဒီယာတွေရောင်းဆိုပြီးပြစ်တင်ပြောဆိုလိုက်ပါတယ်။ဒီနေ့ချိန်မှာလူတိုင်းဝန်ကြီးတွေ့မြင်နေရတဲ့အမျက်ဒေါသတွေကမမှန်မကန်သတင်းတွေပေါ်ပြနေတဲ့သတင်းဌာနကြီးတွေကြောင့်အဓိကဖြစ်ရတဲ့အကြောင်းဒီနေ့စောပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ရုပ်ရှင်သတင်းဆောင် Robert De Niro နဲ့ဒုသမတော် Joe Biden တို့တံပေးဖို့တဲ့ပောက်ခွဲပစ္စည်းတွေပါဝင်တယ်လို့မတင်ကြတဲ့ထုတ်တွေဒီနေ့ထပ်မံတွေ့ရှိချိန်မှာပဲသမ္မတရဲ့ပြောဆိုချက်ထွက်ပေါ်လာတာပါ။အခုဆိုရင်တော့တင်းနေလာနေကစလို့အမေရိကန်ကနေရာတော်များမှာရှာဖွေတွေ့ရှိတဲ့မတင်ကားစရာထုတ်ပေါင်း10ခုတည်းမနေ့ရှိနေပါပြီ။တူရကီနိုင်ငံအစ္စတန်ဘူမြို့က Sorry ကောင်စစ်ဝင်ရုံးမှာ Sorry သတင်းစာဆရာဂျမဲခေါ်ရှော့ကီအသက်ခံရမှုနဲ့ပတ်သက်လို့ Sorry နိုင်ငံကရှင်းလင်းချက်အသစ်ပေးရမှာတူရကီကပေးရတဲ့သတင်းချက်လက်တွေအရကြိုတင်ကြံစီထားတဲ့လိုရဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။ Sorry ဆိုရရှင်းနေရုံးရဲ့သတင်းထုတ်ပြန်ချက်ကိုတော့နိုင်ငံပိုင် SPA သတင်းဌာနကဒီနေ့ဖော်ပြတဲ့ကြေညာချက်မှာကြိုတင်ကြံစီတပ်ဖြတ်မှုကိုဘယ်သူကကျူးလွန်တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းဖော်ပြမထားပါဘူး။အမေရိကတက်လေပိုင်းဒေသကရွှေပြောင်းနေထိုင်တဲ့လူအုပ်ကြီးအမေရိကန်ကိုဦးတည်ပြီးခီးရန်ဆက်နေနေမှာပဲသမ္မတဒေါ်နယ်ထရန့်ကတော့တောင်ပိုင်းနယ်စပ်ကနေဝင်မလာနိုင်အောင်စစ်တပ်အကူအညီနဲ့တားဆီးမဲ့ကြောင်းဒီနေ့ပဲထပ်မံသတိပေးလိုက်ပါတယ်။နိုင်ငံတော်အရေးပေါ်အခြေအနေအရစစ်တပ်ကိုစင့်ခေါ်တားဆီးဟန်ထားတော်မှာဖြစ်တဲ့ကြောင်း Twitter လူမှုကွန်ရက်ကနေပြီးတော့သမ္မတထရန့်ကဒီနေ့ပဲထပ်မံသတိပေးပြောဆိုလိုက်တာလည်းဖြစ်ပါတယ်။
ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။အတန်လွင့်အင်ဂျင်နီယာကတော့ Skip 6 ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ10:00နာရီအထိလိုင်းဒိုမီတာ2532 51နဲ့လိုင်းလက်မီတာ190ပြင် Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သတင်းရှင်တွေအားလုံးဘေးအန္တရာယ်ကင်းဝေးပြီးပျော်ရွှင်နိုင်ကြပါစေခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.